Welcome to the Voice of America in Burmese.
Mingla ba shin 2019 khu ni December la 31 ye tining ngwe ni mnak khin VOA season 2 ko American pi ran su myo ro Washington DC ga ni dai yai thau lwin ni ba bi line do meter 3240 ne 49 a pyin VOA ye Facebook sa myat na VOA Burmese news ga ni pi lo le na sin nai ma le shin ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါအီရန်မှာဆန္ဒပြမှုတွေတိုးလာနေချိန်မှာပဲအမေရိကန်သမ္မတကအီရန်အစိုးရကိုရှုံချပြစ်တင်လိုက်ပါတယ်ပါကစ္စတန်ကအာဖဂန်နစ္စတန်နဲ့နယ်စပ်တလျှောက်မှာခြံစည်းရိုးစပြီးခတ်တော်မှာပါနှစ်သိကိုကြုံမဲ့သူတွေလုံခြုံရေးအတွက်ကဘာတဝမ်းမြို့ကြီးတွေမှာလုံခြုံရေးတွေကိုတိုးမြှင့်ချထားလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွာညိုရှင်
ကောင်းပါပြီရှင်အခုမနက်ကနားဆင်ရမယ့်အစီအစဉ်တွေကမှာတော့အရင်ဆုံးကဘာမှာပါနာမည်ကျော်တဲ့အမေရိကန်ရဲ့နယူးယောက်မြို့ကနှစ်သစ်ကူပွဲတော်အတွက်လုံခြုံရေးအခြေအနေပြင်ဆင်မှုဘယ်လိုရှိပါသလဲ
ဘလို့ဒီတင်းကျက်သလဲဆိုတော့ခုနပြောလို့လမ်းတိုင်းမှာရဲတွေကစောင့်နေပြီးတော့မှလူတစ်ယောက်ချင်းစီရဲ့အဝင်ထွက်ကိုအကုန်လုံးလိုက်ကြည့်နေတာဘလို့ဒီကိုတင်းကျက်တယ်လူတစ်ယောက်ကျွန်တော်တို
့ဒီတရင်နဲ့ကိုလည်းကြားကြရမှာပါရှင်တရင်ပတ်စင်တိုင်းကြားနေကြဦးအောင်ခင်ရဲ့မြန်မာရေးတုံတက်ချက်အီရန်အတုံးတွေတင်ပေးနေတဲ့ဒေါ်လာလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူနှစ်သက်ကူတေးလက်ဆောင်တခြင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးဒီဇင်ဘာလ31ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင်
အီရန်နိုင်ငံမှာအစိုးရဆန့်ကျင်သူတွေရောထောက်ခံသူတွေပါဆန္ဒတွေပြနေကြချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်အစိုးရကိုအပြစ်တင်ရှုံချလိုက်ပါတယ်။အီရန်အစိုးရကိုကန့်ကွက်တဲ့ဆန္ဒပြမှုတွေ၃ရက်ထဲရောက်လာပြီးတခြားမျိုးတွေကိုပါပြန့်နှံ့နေချိန်မှာပဲအစိုးရထောက်ခံသူတွေဟာတဟီရန်မျိုးတော်ရဲ့လမ်းမတွေပေါ်မှာထွက်ပြီးဆန္ဒပြလာကြတာဖြစ်ပါတယ်။စက်တင်ဘာလ19ရက်နေ့ကုလသမဂ္ဂထရီညီလာခံကြီးမှာပြောကြားခဲ့တဲ့မိန့်ခွန်းတွေကတချို့ကိုထုတ်နှုတ်ပြီးသမ္မတဒေါ်နယ်ထရမ့်ကအမေရိကန်သမ္မတကအီရန်အစိုးရဟာသူ့ပြည်သူတွေကိုကာလကြာရှည်ဖိနှိပ်နေတယ်ဆိုပြီး Twitter ကနေထိုးနှက်ခဲ့တာဖြစ်ပါတယ်။အီရန်ကကောင်းမွန်တဲ့ပြည်သူတွေဟာအပြောင်းအလဲကိုလိုချင်နေတာတကမ္ဘာလုံးကနားလည်တယ်လို့သူတို့ဟာသူတို့ရဲ့ခေါင်းဆောင်တွေကိုအကြောက်လန့်ဆုံးဖြစ်နေကြောင်းရေးသားခဲ့တာဖြစ်ပါတယ်။ဖိနှိပ်တဲ့အာဏာရှင်တွေဟာမမြဲနိုင်ကြောင်းနဲ့အီရန်ပြည်သူတွေရွေးချယ်စရာရမယ့်နေ့ကိုရောက်လာတော့မှာဖြစ်ပြီးဒါကိုကမ္ဘာကစောင့်ကြည့်နေပါတယ်လို့ဆိုပါတယ်။တရားမဝင်စုဝေးမှုတွေအတွက်အီရန်အာဏာပိုင်တွေကစနေနေ့မှာထပ်မံသတိပေးနေကြမှာပဲအခုလိုစုဝေးဆန္ဒပြမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်တဟီရန်တက္ကသိုလ်မှာလာရောက်စုယုံတဲ့အစိုးရကန့်ကွက်ဆန္ဒပြသူအရေးအတွက်ကနည်းပေမဲ့သူတို့ရဲ့အခုလိုဆန္ဒပြမှုဟာထောင်နဲ့ချီတဲ့အစိုးရထောက်ခံသူတွေဆန္ဒပြတာတဲ့အီရန်ရဲ့အခြေအနေကိုပိုးပြီးသိသာစေတာဖြစ်ပါတယ
်ဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးပထမဦးဆုံးလာတဲ့မှာပဲမြောက်ကိုရီးယားခေါင်းဆောင်တွေကိုသတင်းစကားပါဖို့အတွက်အမေရိကန်ပညာရှင်တဦးကိုမြောက်ကိုရီးယားဆေးလွှတ်ခဲ့ကြောင်းAP သတင်းကစနေနေ့မှာရေးပါတယ်။သမ္မတထရန့်ရဲ့သတင်းစကားထဲမှာသူအာဏာရလာပြီးပထမ၄လအတွင်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုရောပယ်တင်တပ်ဒုံးကျည်စမ်းသပ်မှုတွေကိုပါမလုပ်ဘူးဆိုရင်ကျေးဇူးတင်မိမှာဖြစ်ကြောင်းမြောက်ကိုရီးယားအတွက်လည်းမျှော်လင့်ချက်ကောင်းနေရှိလာမှာဖြစ်တယ်လို့ဆိုပါတယ်။ AP သတင်းကဒီလိုရေးပေမဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေမလုပ်ခဲ့တာဟာပြန်လည်စစ်ဆက်လိုတဲ့သဘောမဟုတ်ဘူးလို့မြောက်ကိုရီးယားအာဏာပိုင်တွေကပြောပြီးကောင်းဆောင်ခင်ဗျုံဦးအနေနဲ့သူစမ်းသပ်ခြင်းတဲ့အခါမှာအချိန်မရွေးအမိပေးနိုင်ကြောင်းပြောပါတယ်။သမရထရန့်တက်လာပြီးအနာယူကာလပြီးဆုံးချိန်မှာမြောက်ကိုရီးယားကတာလတ်ပြစ်ဒုံးကျည်အစ်စ်တစ်ခုကိုစမ်းသပ်ပြစ်လွတ်ခဲ့ပြီးနောက်ပိုင်းတစ်နှစ်ပတ်လုံးတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်။ဒီတော့တွင်လုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားပေါ်တန်ခတ်အရေးယူထားတဲ့လောင်စာစီမတင်ပို့ရေးဆိုတဲ့အချက်ကိုချိုးဖောက်ပြီးရုရှားစီတင်သင်္ဘောတွေကပြီးခဲ့တဲ့လအတွင်းပင်လယ်ပြင်မှာမြောက်ကိုရီးယားအတွက်လောင်စာဆီလွှဲပြောင်းပေးခဲ့ကြောင်းရိုက်တာသတင်းကရေးခဲ့တာနဲ့ပတ်သက်လို့ရုရှားကညှင်းဆိုထားသလိုတရုတ်ကလည်းမြောက်ကိုရီးယားကိုလောင်စာဆီလွှဲပေးတဲ့ကိစ္စသူတို့နဲ့မဆိုင်ကြောင်းညင်ထားပါတယ
်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံကြားကီလိုမီတာ2600ကျော်ရှည်လျားတဲ့နယ်စပ်ရဲ့62ရာခိုင်နှုန်းလောက်ကို2018အကုန်မှာလောက်မှာခြံစည်းရိုးအပြီးခတ်ဖို့အတွက်လှုပ်ဆောင်နေတယ်လို့ပါကစ္စတန်ဘက်ကပြောကြားလိုက်ပါတယ်။အခုလိုပါကစ္စတန်ဘက်ကလှုပ်ဆောင်မှုဟာစစ်သွေးကြွတွေကျူးကျော်ဝင်ရောက်နေတယ်လို့နှစ်ဖက်ဆွဆွဲမှုတွေကိုထိထိရောက်ရောက်ကင်တွယ်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ပါကစ္စတန်စစ်တပ်ကဦးစီးပြီးလှုပ်ဆောင်မဲ့ခြံစည်းရိုးကိုဒီနှစ်ဆန်းလောက်မှာစတင်တော့မှာဖြစ်ပြီး နေဆက်ဒေသကအကြမ်းဖက်သမားတွေဝင်ရောက်မှုအများဆုံးဖြစ်တဲ့ဆိုတဲ့ကီလိုမီတာ150လောက်ရှိတဲ့အပိုင်းကတော့ချန်စီယိုကာပြီးနေပါပြီ။ကိုးပေမြင့်နဲ့တန်ဆူးကျိုးနှစ်ထပ်စီယိုဟာတစ်ခုနဲ့တစ်ခု6ပေချပါတယ်။ပေ1200လောက်မြင့်နဲ့နှင်းဖုံးနဲ့တောင်တွင်းနဲ့တောင်ထူးတက်တဲ့နေရာတစ်လျှောက်မှာစီယိုကာမှာဖြစ်ပြီးဒီစီမံကိန်းဟာဒေါ်လာတန်950လောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။2018နှစ်ကုန်လောက်မှာအပီးလုပ်ဖို့မှန်းထားတယ်လို့ဗိုလ်ချုပ်အစစ်ကာဖိုးကပြောပါတယ်။2ကီလိုမီတာလောက်မှာကင်းရုံတင်ကိုထားပြီးအဆောင်ချထားဖို့ရည်ရွယ်တာမို့တောင်းနဲ့ချီတဲ့တပ်သားတွေကိုခေါ်ယူနေတယ်လို့လည်းပြောပါတယ်။အခုလိုနေဂျာစီယိုခတ်တာကိုအာဖဂနစ္စတန်နိုင်ငံဘက်ကကန့်ကွက်ပါတယ်။အခုနေဂျာဒေသဟာ1893ခုနှစ်ဗြိတိရှ်တွေရေးဆွဲခဲ့တဲ့နေဆက်ဖြစ်တာကတကြောင်စီယိုတစ်ဖက်တစ်ချက်နေထိုင်တဲ့မိသားစုတွေတကွဲတပြားစီဖြစ်ကုန်မှာဆိုတဲ့အချက်ကြောင့်ဒါတွေကြောင့်ကန့်ကွက်တာလို့ပြောပါတယ်။
ပြခဲ့တဲ့ဘုံတူးနေ့ကစိန့်ပီတာစဘတ်မြို့စူပါမားကတ်မှာလက်လွတ်ဘုံဖောက်ခွဲမှုအတွက်တန်တရာရှိသူတူအုပ်ကိုဖမ်းဆီးတာကြောင်းရုရှားနိုင်ငံက Interfax သတင်းဌာနကပြောလိုက်ပါတယ်တန်တရာအဖြစ်ခံရသူကိုရုရှားလုံခြုံရေးတပ်ဖွဲ့ FSB ကအထူးရှာဖွေစစ်ဆင်ရေးအတွင်ဖမ်းဆီးခဲ့တာဖြစ်ကြောင်းရေးထားပါတယ်ဖမ်းဆီးမိထားသူကိုရုရှားစုံစမ်းစစ်ဆေးရေးကော်မတီကိုလွှဲပြောင်းပေးအပ်သွားမှာဖြစ်ပြီးနောက်ထပ်စုံစမ်းစစ်ဆေးမှုတွေကိုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒီဇင်ဘာလ29ရက်ဗုဒ္ဓနေ့ကလက်လုတ်ဘုံဖောက်ခွဲမှုကြောင့်စိန့်ပီတာစဘတ်မြို့မှာလူ73ဦးတန်းရာရာသွားခဲ့ပါတယ်။အဲ့ဒီဖောက်ခွဲမှုဟာသူတို့လုပ်ရဖြစ်တယ်လို့ IS စစ်သွေးကြွတွေကကြေညာထားပါတယ်ခင်ဗျာ
။ UAE ဗီရိကန်တန်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာတဟွမ်းကမြို့ကြီးတွေမှာလာမယ့်2018နှစ်တစ်ကိုကြိုဆိုဖို့အတွက်စုဝေးကြမယ်သူတွေရဲ့လုံခြုံမှုအတွက်အကြိုညမှာတိမ့်နဲ့ချီတဲ့ရဲဝန်ထမ်းတွေစစ်ဖက်နဲ့လုံခြုံရေးဆိုင်ရာဝန်ထမ်းတွေကိုတာဝန်ချထားမှာဖြစ်ပါတယ်။ American ပြည်ထောင်စုနယူးယောက်က Times Square မှာနှစ်တစ်ကူးချိန်နှစ်ဆင်ကျင်းပတဲ့နှစ်ဟောင်းဘောလုံးကိုချပြီးနှစ်တစ်ကူးပြောင်းလာကိုစောင့်ကြည့်ဆင်နွှဲကြတဲ့ပရိသတ်ကနှစ်သန်းလောက်လာရောက်မယ်လို့ခန့်မှန်းထားတာမို့အဲ့ဒီနေရာတဝိုက်ကိုဝင်ရောက်မယ်သူတွေအတွက်စစ်ဆေးမှုကိုနှစ်ဆင့်လှုပ်ဆောင်မှာဖြစ်တယ်လို့လမ်းပိတ်ဆို့မှုတွေအထူးလေ့ကျင့်ထားတဲ့ခွေးတွေနဲ့လုံခြုံရေးကိုတင်းချက်ထားမှာဖြစ်ပြီးလက်ဖြောင့်တပ်သားတွေလည်းချထားမှာဖြစ်ကြောင်းနယူးယောက်မြို့တော်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။နီဗာဒါကကာစီနိုဝိုင်းတွေအပန်းဖြေစခန်းတွေနဲ့ဟိုတယ်တွေရှိရာနာမည်ကြီးလက်စ်ဖီကတ်စ်မှာတော့လာရောက်သူ3သိန်းကျော်မယ်လို့ခန့်မှန်းထားပြီးသူတို့အတွက်ရဲရရှိ1500ကျော်အပြင်ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တပ်သား300ကပါလုံခြုံရေးတာဝန်ကိုယူကြမှာဖြစ်တယ်လို့ခေါင်မိုးတွေပေါ်မှာလက်ဖြောင့်တပ်သားတွေအဆောင်ချပြီးအရေးပေါ်တပ်ဖွဲ့တွေကိုပါမနှိမ့်ကြတဲ့နှစ်ဆတိုးထားရှိပေးမှာဖြစ်ပါတယ်။တောင်အမေရိကတိုက်ဘရာဇီးကရီယိုဒီဂျေနေရိုမှာလုံခြုံရေးတပ်သား12000လောက်ချထားဖို့စီစဉ်ထားတာမို့ဒါဟာမနစ်ကလည်း20ရာခိုင်နှုန်းတိုးချထားတာဖြစ်ပါတယ်။လန်ဒန်မှာလည်းလုံခြုံရေးအတွက်ချင်းချောက်မှုတစ်စုံတရာမရထားပေမဲ့မြောက်ရထားလမ်းတွေနဲ့လူများစုဝေးကြမယ့်နေရာတွေမှာလုံခြုံရေးအတွက်လက်နက်ကင်အရာရှိတွေနဲ့ရဲခွေးလိန်မာတွေအများပြားကိုချထားဖို့စီစဉ်ထားပါတယ်။ဂျာမနီကဘာလင်မြူနစ်ဟမ်ဘတ်နဲ့ကလုံးမြို့ကြီးတွေပါဝင်မြို့ကြီးအလုံးမှာနှစ်တစ်ကူးအကြိုညအတွက်လုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်။အိန္ဒိယနိုင်ငံမှာတော့မွန်ဘိုင်းမြို့ကလူများလာရောက်စုဝေးမယ့်နေရာတွေမှာလုံခြုံရေးတပ်သား3000ကျော်ချထားမှာဖြစ်တယ်လို့မကြသေးခင်ကမှအကြမ်းဖက်တိုက်ခိုက်မှုတွေခံခဲ့ရတဲ့ဩစတြေးလျကလူများလာရောက်စုဝေးရနေရာတွေမှာလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုစန့်ကျင်ပြီးအရှိတရုတ်ပင်လယ်ပြင်မှာမြောက်ကိုရီးယားရေနံတင်သင်းမောဆမ်ဂျွန်တဲကိုတန့်စင်မိသားလောင်စာစီတွေလွှဲပြောင်းပေးခဲ့တဲ့ Lighthouse Winmore သင်းမောကသင်းမောသားတွေကိုတောင်ကိုရီးယားနိုင်ငံကဖမ်းဆီးစစ်ဆေးနေပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသားသင်းမောသား2ဦးလည်းပါဝင်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကိုကိုးကားပြီးနိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အဲ့ဒီမြန်မာနိုင်ငံသား2ဦးနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုရှင်းရှင်းလင်းမသိရသေးပါဘူး။ဟောင်ကောင်ကျွန်းမှာမှတ်ပုံတင်ထားတဲ့ Lighthouse Winmoreသင်းမောပေါ်မှာမြန်မာသင်းမောသား2ဦးအပြင်ကျန်တဲ့23ဦးကတော့တရုတ်သင်းမောသားတွေဖြစ်ကြပါတယ်။ဒီဖြစ်ရစုံစမ်းစစ်ဆေးနေတာပြီးဆုံးမှပဲသင်းမောသားတွေကိုပြန်ပြီးထွက်ခွာဖို့ခွင့်ပြုမယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားပြီး CNN သတင်းတပုတ်မှရေးထားပါတယ်။ Lighthouse Winmore ရန်တင်သင်းမောဟာဟောင်ကောင်မှာမှတ်ပုံတင်ထားတဲ့ဆိုပေမဲ့ထိုင်ဝမ်ကုမ္ပဏီဖြစ်တဲ့ Billion Banker အုပ်စုပိုင်သင်းမောဖြစ်ပြီး ော်တိုဘာ17ရက်နေ့တုန်းကတောင်ကိုရီးယားရဲ့ယေဆုစိတ်ကမ်းမှာစိုက်ကပ်ခဲ့မှုပါတယ်အဲဒီကမှာတဆင့်ဂျပန်နိုင်ငံမှာတန့်စင်လောင်စာစီတန်ချိန်14,000ကိုတင်ပြီးထိုင်ဝမ်နိုင်ငံကိုတွားရမယ်အစားအော်တိုဘာ19ရက်နေ့ကနိုင်ငံတကာပိုင်ရီဒီပိုင်နဲ့ပင်လယ်ပြင်မှာမြောက်ကိုရီးယားသင်္ဘောပေါ်ကိုလောင်စာစီတန်ချိန်600လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်နျူကလ িয়ার စမ်းသပ်ချင်းချောက်မှုတွေကြောင့်မြောက်ကိုရီးယားနိုင်ငံကိုဗဲနိုင်ငံကမှဓာတ်စီပါဝင်တန့်စင်ပြီးသားလောင်စာစီတွေတင်ပို့တာမလုပ်ရဘူးလို့ကုလလုံခြုံရေးကောင်စီကတန်ခတ်ရေးယူထားတာပါ
အီဝရတောင်အပါအဝင်နီပေါ်နိုင်ငံတွေကတောင်တန်းတွေမှာမတော်တဆဖြစ်ပွားမှုအန္တရာယ်ကျော်ပါစေရတဲ့တောင်တက်သမားတဦးထဲတောင်တက်ဖို့အတွက်နီပေါ်အစိုးရကခွင့်မပြုတော့ပါဘူး။နှွေဦးနဲ့ဆောင်းဦးရာသီတိုင်းမှာနီပေါ်နိုင်ငံတွေကိုတောင်တက်ဖို့လာရောက်သူထောင်ပေါင်းများစွာရှိနေတတ်တာဖြစ်ပြီးရာသီဦးတို့အချင်းနေပေါ်မူတည်ပြီးတောင်တက်လေရှိကြတာပါ။ဟိမောနာတောင်နှောင်းပေါ်မှာတည်ရှိတဲ့နီပေါ်နိုင်ငံအတွက်တောင်တက်မှုဆံရဥပဒေကိုပြန်လည်သုံးသပ်ပြီးကြာသပတေးနေ့နှောင်းပိုင်းမှာနီပေါ်အစိုးရဝန်ကြီးများအဖွဲ့ကနေအတည်ပြုပေးလိုက်တာဖြစ်ပါတယ်2018တောင်တက်ရာသီမတိုင်ခင်ဒီတားမြစ်ချက်ကိုထုတ်ပြန်လိုက်တာဖြစ်ပြီးအရင်တုန်းကတကူတော်တောင်တက်သမားတွေတယောက်ခွင့်ရှိပေမဲ့တောင်တက်သမားတွေအသေးအပြောက်နေပါအောင်နဲ့သူတို့ရဲ့လုံခြုံစိတ်ချအောင်မှုအတွက်အခုလိုတားမြစ်လိုက်ပြီးဖြစ်ကြောင်းနီပေါ်နိုင်ငံယဉ်ကျေးမှုခီးသွန်းတဲ့ပြည်တွင်းလေကြောင်းဆိုင်ရာဝန်ကြီးဌာနအတွင်းဝန်မဟေရှဝနီယူပါနီကစနေနေ့မှာပြောကြားလိုက်ပါတယ်နီပေါ်ကဲ့ပင်တဲ့ဝန်ကြီးများအဖွဲ့ရဲ့တားမြစ်ချက်ထဲမှာခြေနှစ်ဖက်စလုံးဖြတ်တောက်ထားသူတွေမျက်မြင်တွေကိုလည်းတောင်တက်ခွင့်ပိတ်ပင်ထားပါတယ်2019ခုနှစ်ဧပြီလထဲမှာကျွမ်းကျင်တဲ့ဆွစ်ဇာလန်တောင်တက်သမားယူလီစတိုက်ခါအီဝရက်တောင်ထိပ်အနီးကနက်စီတောင်ထိပ်ကိုတကူတဲ့တက်ရောက်ခဲ့ပြီးချိန်မှာခြေချော်ကျပြီးတိတ်ဆုံးခဲ့ရတာမှာတကူတော့တောင်တက်ရတာကိုနှစ်သက်သူတွေကတော့အခုလိုတားမြစ်မှုအတွက်စိတ်ဆိုးဒေါသထွက်တာတွေရှိနေပါတယ်ပြီးခဲ့တဲ့နှစ်ထဲမှာအီဝရက်တောင်ထိပ်ကိုတောင်ဘက်ချမ်းကနေတက်ရောက်နိုင်ခဲ့သူပေါင်းက450လောက်ရှိပြီးနီပေါ်နိုင်ငံသား259ယောက်နဲ့နိုင်ငံခြားသားက190ပါဝင်ပါတယ်2019ခုနှစ်အတွင်းတဘာဝဘေးရန်တွေကြာမှုကိုကဘာတဝန်းဆိုးဆိုးဝါးဝါခံစားခဲ့ကြပါတယ်ဒါပေမဲ့ဒီနှစ်မှာတော့အရင်နှစ်တွေလောက်မဆိုးဝါးခဲ့ပါဘူးအမေရိကန်ပြည်ထောင်စုအရှိချမ်းမှာမီးအကြီးကျယ်လောင်ကျွမ်းတဲ့အပြင်လေမုန်တိုင်းလေပြင်းမှုန်တိုင်းတွေတိုက်ခတ်တာရေကြီးတာတွေအပြင်မက္ကဆီကိုမှာတော့ငလျင်အကြီးကျယ်လှုပ်တာနဲ့ကရီဘီယံဒေသမှာဟာရီကိန်းမှုန်တိုင်းတွေဇက်တိုက်ဝင်းမွေတာလို့သဘာဝဘေးအန္တရာယ်တွေနဲ့ကြုံတွေ့ခဲ့ရပါတယ်။နှစ်စဉ်လိုလိုတစ်နှစ်ကိုသဘာဝဘေးအန္တရာယ်300ကျော်ကိုခန့်စားကြပေမဲ့ဒီနှစ်မှာတော့နိုဝင်ဘာလအထိကျုံရတဲ့သဘာဝဘေးအန္တရာယ်ကြာရောက်မှုဟာ250တောင်မရှိပါဘူး။တဘာဝဘေးအန္တရာယ်ကြောင့်တစ်နှစ်ကိုလူပေါင်း3000လောက်တေကျေးလေးရှိပြီးလူပေါင်း215သန်းလောက်ထိခိုက်မှုရှိတတ်ပါတယ်။ဒီနှစ်မှာတော့တဘာဝဘေးနံကြောင့်တေဆုံးသူဟာ6000လောက်ရှိပြီးတက်ရောက်ထိခိုက်မှုရှိသူကတော့85သန်းလောက်ရှိနေပါတယ
်။ဒီဇင်ဘာလ31ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါရှင်။သောရရှင်များရှင်ဒီနေ့ဟာ2019ခုနှစ်ရဲ့နောက်ဆုံးနေ့ဖြစ်ပါတယ်။ဒါကြောင့်မလို့နယူးယောက်မြို့ရဲ့နှစ်သစ်ကူပွဲဆင်နွှဲကြမဲ့အချိန်မှာလုံခြုံရေးပိုင်းပြင်ဆင်မှုတွေဘလို့ရှိမလဲဆိုတာကိုပြောပြပေးပါမယ်။အခုဆိုရင်ကမ္ဘာတလွှနှစ်သစ်ကူကြိုဆိုပွဲတွေကျင်းပဖို့ပြင်ဆင်နေကြပါတယ်။နယူးယောက်မြို့ကလည်း Times Square မှာနှစ်စဉ်ကျင်းပနေကြနှစ်သစ်ကူကြိုဆိုပွဲကတော့အမေရိကန်မှသာမကကမ္ဘာပေါ်မှာပါအထင်ရှားဆုံးပွဲတစ်ခုဖြစ်ပါတယ်။အကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုတချို့နဲ့ကြုံထားရတဲ့နယူးယောက်မြို့ Times Square ရာနှစ်သစ်ကူကြိုဆိုပွဲအတွက်ဒီနှစ်မှာဘယ်လိုတွေပြင်ဆင်နေကြပါသလဲ။လုံခြုံရေးပိုင်းအနေနဲ့ရောဘလောက်ထိများတင်းကျပ်ထားသလဲဆိုတာကိုစုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
နှစ်သစ်ကူကြိုဆိုတဲ့ပွဲတော်ကိုနယူးယောက်မြို့မှာ1909ခုနှစ်ကစတင်ပြီးအစဉ်လာမပြတ်နှစ်စဉ်ကျင်းပလာတာအခုဆိုရင်နှစ်ပေါင်း100ကျော်ရှိပါပြီ။နယူးယောက်ရဲ့နှစ်သစ်ကူပွဲမှာမရှိမဖြစ်ပါဝင်တဲ့အရာကတော့ Times Square မှာမျှော်စင်ပုံစံမျိုးတည်ဆောက်ထားပြီးသူ့အပေါ်ထိပ်မှာရောင်စုံမီးလုံပေါင်း3000ကျော်နဲ့ဖန်ပြားပေါင်း2000ကျော်တက်ဆင်ထားတဲ့ဖန်ဘောလုံးကြီးပဲဖြစ်ပါတယ်။1909ခုနှစ်ကနှစ်သစ်ကူကြိုဆိုပွဲစတင်ကျင်းပခြင်းကတည်းကဒီဘောလုံးမျိုးရှိခဲ့ပေမဲ့အခုလောက်ကြီးပြီးတော့အခုလောက်တော့ခန်းခန်းနာနာမရှိခဲ့ပါဘူး။နှစ်ဟောင်းကုန်နှစ်သစ်ကူဖို့မိနစ်ပိုင်းအလိုချိန်ကြိုက်ပြီးအဲ့ဒီဘောလုံးကြီးအပေါ်ကနေလိမ့်ဆင်းလာတဲ့အချိန်ကိုတန်းနဲ့ချီတဲ့ပွဲလာပရိသတ်တွေဝိုင်းဝန်းအော်ဟစ်ရေးတွက်ပြီးနှစ်သစ်ကူပျော်ပျော်ရွှင်ရွှင်နဲ့ကြိုဆိုကြတာဟာနယူးယောက်ရဲ့အစဉ်လာဖြစ်ပါတယ်။2019ခုနှစ်အတွင်းနယူးယောက်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတချို့ဖြစ်ပွားခဲ့ပေမဲ့မကြာခင်မှာကျင်းပတော့မယ့်နယူးယောက် Times Square ကနှစ်သက်ကူအချို့ပွဲတော်ကိုတော့အထိအခိုက်မခံဘဲလူပေါင်းတန်းနဲ့ချီပါဝင်ဆင်နွှဲဖို့ပြင်ဆင်နေကြောင်းနယူးယောက်မှာနေထိုင်တဲ့မြန်မာနယ်ပွားတွေက VOE ကိုပြောပါတယ်။ကဘာကျော်နယူးယောက်နှစ်သက်ကူအချို့ပွဲတော်အတွက်ပြင်ဆင်နေတာတွေကိုအဲ့တဲ့တွေကိုပြသရင်းကိုရိုင်းတွားရောက်ကြည့်ရှုခဲ့တဲ့ကိုကျော်စုကတော့သူတွေ့ခဲ့ရတဲ့မြင်ကွင်းကိုအခုလိုပြောပြပါတယ်
။ကျွန်တော်မနေ့တုန်းကမြို့ထဲမှာသွားခဲ့တုန်းကတော့ကျွန်တော် United Nation ကဘာကုလသမဂ္ဂလည်းရောက်ခဲ့တယ်။နော်ညရမြို့လေကောင်ဒီ Times Square တို့ 58th Street တို့ Broadway တို့8အကုန်လုံးပေါ့နော်တကယ် New Year Event တို့ Light Display ရှိတဲ့နေရာတွေပေါ့နော်အကုန်လုံးရှောက်ကြည့်တယ်တပ်ပုံရိုက်တယ်ပေါ့နော် New York အနေနဲ့ရောခါတိုင်းသူ့ရဲ့ traditional time ပေါ့နော်သူမချာနာပဲဘာမှအကျန်းဖက်သမားတွေကြောင့်ဒီကျွန်တော်တို့ New York ကပျော်ဖို့ပါဖို့သူ့ရဲ့ live goes on ပေါ့နော်အဲ့လိုရှင်နေမျိုးကအကျန်းဖက်သမားတွေကြောင့်ဒီဆိုရသွားမဲ့အခြေအနေမျိုးတော့လောကမရှိဘူ
းလက်ရှိနယူးယောက်မြို့နှံလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးနှစ်သက်ကူပွဲကိုလာရောက်ဆင်နွှဲကြမဲ့ပြည်သူတွေအတွက်လည်းလုံခြုံရေးသတိပေးမှုတွေကိုတက်ဆိုင်ရာကရုပ်တံသတင်းတွေကတဆင့်အဆက်မပြတ်ထုတ်ပြန်ကြေညာပေးနေတယ်လို့လည်းနယူးယောက်မြို့မှာနေထိုင်တဲ့မြန်မာနယ်ပွားကိုမိုးချန်က VOE ကိုပြောပါရယ
်လမ်းတိုင်းလမ်းမှာရေးအပြည့်ချထားပြီးတော့မှဒီအဝင်ထွက်တွေပေါ့နော်လမ်းတစ်ခုနဲ့တစ်ခုအဝင်ထွက်တွေသူတစ်ပြင်းလူအများဆုံးမဲ့ဒီ Times Square လို့နေရာမျိုးပေါ့နော်အဲ့မှာအားကြတော့မီးလုံးနေနဲ့ဆင်ထားတဲ့ဘောလုံးကြီးကကျလာပြီးတော့မှနှစ်သက်ကိုကျူဆိုတဲ့အခမ်းအနားဆိုတော့အာနှစ်တိုင်းကြည့်လိုက်လို့ရှင်တာတိမ့်နဲ့ချီတဲ့လူတွေအဲ့ဒီနေရာမှာသွတ်ဆုံကြတယ်လေညတကောင်အထိပေါ့နော်သွတ်ဆုံကြတယ်ဆိုတော့အခမ်းအနားကတော့အကြီးအကျယ်လုံးကြတာပေါ့လေတကယ်ဟိုအဆိုတော်တွေလည်းတစ်ချက်ငါဆိုကြတယ်ဆိုတော့အဲ့လိုမျိုးနေရာမျိုးရောက်ဖို့အတွက်ကဘယ်လောက်ထိတင်းကျပ်သလဲဆိုတော့ခုနပြောလို့လမ်းတိုင်းမှာရဲတွေကတောင်းနေပြီးတော့မှလူတယောက်ချင်းစီရဲ့အဝင်ထွက်ကိုအကုန်လုံးလိုက်ကြည့်နေတာအဲ့လောက်ထိကိုတင်းကျပ်တယ
်ဒီနှစ်အတွက်နှစ်သက်ကူးချိန်ရေတွက်မဲ့ဖန်ပေါ်လုံးရဲ့ရည်မှန်းချက်ကတော့ငြိမ်းချမ်းရေးလက်ဆောင်ဖြစ်သတ်မှတ်ထားတာပါ2018ခုနှစ်မှာကြုံတွေ့ခဲ့ရတဲ့အမျက်ဒေါသတွေအခက်အခဲတွေကိုကြော်ဖြတ်ပြီး2018ခုနှစ်အတွက်ငြိမ်းချမ်းမှုတွေကိုစောင့်ကြည့်လာဖို့ရည်ရွယ်တာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ကိုမိုးချမ်းရဲ့အမြင်ကတော့
2017ကတော့ CY ရဲ့တော့တက်လာတယ်ဗောနအမေရိကန်မှာ CY တက်လာတော့ရှိတယ်ငြိမ်းချမ်းရေးကတော့ရှိသလားဆိုတော့တော်တော်များများမှရှိပါတယ်ဒါပေမဲ့ငင်းပွားမှုတွေလည်းအများကြီးရှိလို့ရင်ဖြစ်ရတာလည်းအများကြီးရှိတယ်ဆန္ဒပြရတာလည်းအများကြီးရှိတယ်အကြမ်းဖက်တာတွေလည်းဂျိုကြားဂျိုကြားရှိနေတယ်2017မှာစီးပွားရေးကတော့ဒီထက်ပိုကောင်းလာဖို့အတွက်လူများတော့ညှော်လင့်နေကြတယ်နယူးယောက်မြို့အတွက်က2018ကတော့လက်ရှိ2019ထက်လက်ရှိအနေအထားထက်ကိုပိုပြီးတော့ကောင်းမဲ့အနေအထားလို့တော့စီးပွားရေးကပိုပြီးကောင်းမဲ့အနေအထားလို့တော့ကျွန်တော်မြင်ပါတယ်
Waterford Irish Company ကနေဒီဖန်ပေါ်လုံးကိုစတင်ပြုလုပ်ခဲ့တာဖြစ်ပါတယ်။နှစ်စဉ်ချမှတ်ထားတဲ့ရည်မှန်းချက်အလိုက်ဒီပေါ်လုံးကိုပြောင်းလဲတည်ထွင်ပုံဖော်ကြောင်းကုမ္ပဏီတာဝန်ရှိသူတွေကပြောပါတယ်။ဒီနှစ်အတွက်နယူးယောက်ကနှစ်သက်ကူကြိုဆိုပွဲမှာလုံခြုံရေးနဲ့ဖျော်ဖြေရေးအသုံးစရိတ်အမေရိကန်ဒေါ်လာတသန်းကျော်ကုန်ကြကြောင်းခန့်မှန်းထားတာပါ။ဒီနှစ် Times Square နှစ်သက်ကူကြိုဆိုပွဲမှာကဘာလက်ခီးတဲ့တသန်းလောက်ပါဝင်ဆင်နွှဲဖို့ခန့်မှန်းထားပြီးအမေရိကန်ပြည်ထောင်စုအပါဝင်ကဘာတလွှားကပရိသတ်ပေါင်း195တန်းလောက်ရုပ်မြင်သံကြားထုတ်လွှင့်မှုတွေကနေကြည့်ရှုမယ်လို့ခန့်မှန်းထားပါတယ်ရှင
်အမေရိကန်မြို့ပြည်နယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနှစ်သက်ကူပွဲကြိုဆိုကြပုံကို Matt Engine နိုင်ပြောပြသွားတာပါအခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြပါမယ်ရှင်ကမ္ဘာ့ဘဏ်နဲ့စီမံကိန်းဘဏ္ဍာရေးဝန်ကြီးဌာနတို့ပူးတွဲလေ့လာဆန်းစစ်ပြီးလွန်ခဲ့တဲ့ဩဂုတ်လကထုတ်ပြန်ခဲ့တဲ့မြန်မာစင်းရဲမှုစစ်တမ်းအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့လူနေမှုအဆင့်အတန်းနဲ့စင်းရဲမှုအခြေအနေကိုကမ္ဘာ့ဘဏ်နဲ့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကပူတွဲလေလာဆန်းစစ်ပြီးလွန်ခဲ့တဲ့ဩဂုတ်လကစာတမ်းတစ်စောင်ထုတ်ပြန်ထားပါတယ်။2004က2009မှာကောက်ယူတဲ့အင်အားစုအချက်အလက်စည်းရင်းကိုအခြေခံပြီးစစ်တမ်းထုတ်တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်က3နဲ့နီးနဲ့အစိုးရစီမံကိန်းဌာန3နဲ့နီးနှစ်ခုစလုံးကိုသုံးပြီးတိုင်းတာတဲ့အခါမှာစင်ရတာဥယျကြဆင်းတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘဝရည်ရည်အတွက်လိုအပ်တဲ့အခြေခံလိုအပ်ချက်ချိုးတဲ့တာကိုစီးရဲမှုအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာ့ဘဏ်ရဲ့တွေ့ကိန်းအရဆိုရင်2005မှာစီးရဲသူ45ရာခိုင်နှုန်းရှိရာကနေ10နှစ်ကြာတဲ့အခါ2015မှာ26ရာခိုင်နှုန်းအထိကျဆင်းလာပါတယ်။အစိုးရသုံးတဲ့ကိန်းကဏ္ဍကတော့ကမ္ဘာ့ဘဏ်ရဲ့ပိုပြီးနေပါတယ်။2005မှာစီးရဲသူ32ရာခိုင်နှုန်းရှိရာက2015မှာ20ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့အစိုးရစီးရဲစရာမှာဖော်ပြပါတယ်။ ဆင်းရဲသူဥကြီးနေပါလာတာကိုဆင်းရဲစရာနှစ်ခုစလုံးမှာတွေ့နိုင်ပါတယ်။စားသုံးမှုဇိမ်းနဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြည့်ရင်နေထိုင်မှုအဆင့်အတန်းမြင့်မားလာတာကိုတွေ့နိုင်တယ်လို့ဆင်းရဲမှုစစ်တမ်းမှာဖော်ပြထားပါတယ
်။ဆင်းရဲမှုကိုတတ်မှတ်တဲ့အခါမှာဖူလုံမှုကိုလည်းတတ်မှတ်ဖို့လိုအပ်လာပါတယ်။ဘယ်လိုအခြေအနေကိုဖူလုံမှုလို့တတ်မှတ်ပြီးဘယ်လိုအခြေအနေကိုဆင်းရဲမှုလို့တတ်မှတ်မယ်ဆိုတာကိုပထမအဦးဆုံးဆုံးဖြတ်ဖို့လိုပါတယ်။ဖူလုံမှုဆိုတာလူတဦးရဲ့ကောင်းမွန်တဲ့ဘဝဒါမှမဟုတ်ရေရှည်တာယာမှုကိုဆိုလိုတာဖြစ်ပါတယ်။ဖူလုံမှုကိုငွေကြေးနဲ့တိုင်းတာပါတယ်။အိမ်အောင်စုစားသုံးမှုဇယိတ်နဲ့အိမ်အောင်စုဝင်ငွေအပေါ်မှာအခြေခံတဲ့အတွက်ဝင်ငွေကောင်းလေဖူလုံမှုအားကောင်းလေဖြစ်ပါတယ်။ဖူလုံမှုအခြေအနေအနေဆုံးအဆင့်ကိုဆင်းရဲမှုလို့သတ်မှတ်ပါတယ်။ဘဝရည်တည်ရေးအတွက်အ ਨੇ ဆုံးလိုအပ်ချက်သာရှိတာကိုဆင်းရဲမှုလို့သတ်မှတ်ပါတယ်။ဒါကလည်းတနည်းအားနဲ့တနည်းအားတူတာမဟုတ်ပါဘူး။ရိတ်ခါရှာဖွေရေးကိုအဓိကထားရတဲ့နေရာရှိသလိုဂယုဆိုင်စရာမလိုတဲ့နေရာလည်းရှိပါတယ
်။ရိတ်ခါဇယိတ်၊စွမ်းအင်ဇယိတ်၊လမ်းဇယိတ်၊ပညာရေးနဲ့ကျန်းမာရေးဇယိတ်နဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုစတာတွေဟာဖူလုံမှုထဲမှာပါဝင်ပါတယ်။ရိတ်ခါတွေမကပဲအခြေခံလိုအပ်ချက်ကိုဝယ်ယူနိုင်တာကိုအနိုင်ဆုံးလူနေမှုအဆင့်လို့သတ်မှတ်ပါတယ်။ဒီအနိုင်ဆုံးအဆင့်အောက်ကိုရောက်သွားရင်ဆင်းရဲမှုလို့ခေါ်ပါတယ်။ဒါကြောင့်ဘဝရည်တည်ရေးအတွက်အနိုင်ဆုံးလိုအပ်ချက်သတ်မှတ်တဲ့ပုံမှာလိုက်ပြီးဆင်းရဲမှုတိမ့်တာချက်ကွဲလွဲတော့ပါတယ်။ဒါပေမဲ့ကမ္ဘာပိုင်းနဲ့မြန်မာအစိုးရရဲ့တိမ့်တာချက်နှစ်ခုစလုံးမှာ2005က2015အထိ10နှစ်အတွင်းမှာဆင်းရဲမှု40ရာခိုင်နှုန်းကျဆင်းသွားတယ်လို့ပေါ်ပြပါတယ်မြို့နေလူဦးရေရဲ့လူနေမှုအဆင့်အတန်းမြင့်မားလာပါတယ်ကျေးလက်လူနေမှုအဆင့်အတန်းလည်းအထိုက်အလျောက်တိုးတက်လာတယ်လို့စစ်တမ်းမှာပေါ်ပြပါတယ
်ဘယ်နည်းနဲ့တိုင်းမြန်မာပြည်မှာဆင်းရဲသားဦးရေကြာဆင်းလာတာတွေ့ရတယ်လို့စစ်တမ်းမှာသုံးသပ်ထားပါတယ်မြို့မှာရောကျေးလက်မှာရောဆင်းရဲမှုကြာဆင်းလာတာဖြစ်ပါတယ်ဆင်းရဲစဉ်ကအိမ်အောင်စုဝင်ငွေအများစုကိုရိတ်ခါအတွက်အသုံးပြုခဲ့ရပေမဲ့တဖြည်းဖြည်းနဲ့အခြားဈေးစကအတွက်ပါသုံးနိုင်လာပါတယ်။ဥပမာ2010မှာမူလာတန်းတက်နိုင်တဲ့ကလေး88ရာခိုင်နှုန်းရှိခဲ့ရာက2015မှာ93ရာခိုင်နှုန်းအထိတိုးပွားလာပါတယ်။အလေတန်းကျောင်းမှာလည်း53ကနေ55ရာခိုင်နှုန်းအထိတိုးပွားလာပါတယ်။ TV နဲ့မော်တော်ဆိုင်ကယ်ပိုင်ဆိုင်သူဦးရေတိုးပွားလာပါတယ်။ဘဝဖူလုံမှုအားကောင်းလာလေလေဥစ္စာပစ္စည်းပိုင်ဆိုင်သူများလေလေဖြစ်ပါတယ်။စားသုံးသူတွေရဲ့ဝယ်အားတိုးပွားလာပြီးဈေးကွက်တည်ငြိမ်လာတာကိုပြသတာဖြစ်တယ်လို့ဆိုပါတယ
်လွန်ခဲ့တဲ့10နှစ်ကျော်ကာလမှာလူတဦးစီရဲ့အသုံးစရိတ်တိုးပွားလာပါတယ်ကျစ်လက်မှာနှစ်စဉ်အသုံးစရိတ်တစ်ရာခိုင်နှုန်းတိုးလာပြီးမြို့မှာနှစ်ရာခိုင်နှုန်းတိုးပွားပါတယ်ဦးသိန်းစိန်အစိုးရလက်ထက်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်တဲ့အတွက်ဆင်းရဲမှုကျဆင်းလာတယ်လို့ဆိုပါတယ်ပြည်သူနဲ့အစိုးရဆက်သွယ်မှုကောင်းလာတာဟာလေစင်းရဲမှုနေပါတဲ့အကြောင်းရင်းတရားဖြစ်ပါတယ်။ဝန်ဆောင်မှုလုံငါးမှာတိုးတက်နှုံအများဆုံးဖြစ်ပါတယ်။ကုန်ထုတ်လို့ရင်းနဲ့စောက်လို့ရင်းကန္တတိုးတက်လာတာဟာမြို့နေစင်းရဲသားဥယျာဉ်ကိုကျဆင်းစေပါတယ်။တယ်လီကွန်ကန္တဖွံ့ဖြိုးတိုးတက်လာတာဟာစီးပွားရေးလုပ်ငန်းတွေအတွက်ရောစားသုံးသူတွေအတွက်ပါအကျိုးရှိပါတယ်။စိုက်ပျိုးရေးမှာတိုးတက်မှုရှိပေမဲ့အခြားလုပ်ငန်းကန္တတွေကိုမမီသေးပါဘူး။အလားအလာရှိပေမဲ့မထုတ်လုပ်နိုင်သေးတဲ့စိုက်ပျိုးလေယာဉ်ဖြစ်နေပါတယ်။တိုင်းပြည်ရဲ့စိုက်ပျိုးမြေ55ရာခိုင်နှုန်းမှာစပါးစိုက်ပေမဲ့အာဆီယံဒေသမှာမြန်မာဟာဆန်းအထွက်အနည်းဆုံးဖြစ်နေပါတယ်။ဒါကြောင့်မို့လေသမားတွေဝင်ငွေနေတဲ့အတွက်ဆင်းရဲမှုနှုံကြဆင်းအောင်လုပ်နိုင်မှုအခက်အခဲရှိပါတယ်။လူဖွဲ့စည်းပြောင်းလဲလာတဲ့အပေါ်မှာအခြေခံပြီးအခြေခံလူအချက်ပြောင်းလဲလာပါတယ်။ဒါကြောင့်ဆင်းရဲမှုကိုတတ်မှတ်တဲ့နီလန်းလေပြောင်းလဲလာနိုင်ကြောင်းကမ္ဘာပိုင်းနဲ့စီမံကိန်းဝန်ကြီးဌာနပူးတွဲထုတ်ဝေတဲ့စင်းရဲမှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဘူဟောင်ကရဲ့မြန်မာရေးသုံးသက်ချက်ကိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လလတန်စီစဉ်ပို့ချပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
တရရှိများရှင်ခုလိုကာလမျိုးမှာလူအများအပြားဟာ New Year Resolutions ဆိုတဲ့နှစ်သစ်မှာစိတ်သက်လူသစ်နဲ့ဖြစ်စေရမယ်ဆိုတဲ့ဆုံးဖြတ်ချက်တွေ Charlie Shidalu, Dizembala don't say DNA, need the county south be, need the go, Juzure, Pure Washing, Wedi Gule, Sinueli, Shijavare. Raja Mulan hit the go, Juzure, party, wedding head, like pet day, idiom a thong rigu, dimpia, be the about me. But Mauzon, dimpia me, idiom a thongaro.
Big time.
Surabe Pipare, Salon Banga, B I G, big, Chimara. T-I-M-E, time, a chain, no, lung out, debe yabari. Idiom, a debe, a yaro, namu, you lo yabari. A pioji, piore, a chain pitalo. Tate, jay, poco, jidwe, pile, he knew a thump, you lo yabari. George Group, ede upon maro.
I really had a big time at the New Year's party I went to last year. The food was great, and I got to meet some big time people like senators and other important people like that.
Begin it, nigga, need the goo party, twarunga. Pioji, pure like dabia. A sat out gale, gumbi. Dabi, tellodor, madwine, the char, yeji de boku, the shodrile, twisting way, yagede, lu, debi yabari. Umago, now to count nasi jaya.
I really had a big time at the New Year's party I went to last year. The food was great, and I got to meet some big time people like senators and other important people like that.
Dudia be me idiom garo.
In the nick of time.
Pipare, salung manga, I N N T H E the N I C K Nick O F of D I M E dime, Pipare. A chami limitin lady lo idiom a debe, Baupare. Padi boy lumlo, limitin lady me like de, Josh go be de umago, nasin jijaya.
We had a flat tire on our way to Henry's party, but we still got there in the nick of time, 11:55. Just in time to raise a glass and say hello to the new year.
Henriette Badi Atwa Gabin Bagdili Dabi Melu Dodi Vaye Sanai Tobu Namni Elu Nitiku Yakwe Miao Bi Juzubu Chimi Lemdin Lidin Yautwa Kiri Lu Dibi Yavari Umago Nautical Nasi Jijaya.
We had a flat tire on our way to Henry's party, but we still got there in the nick of time, 11:55. Just in time to raise a glass and say hello to the new year.
Kunasung bime idiom garo.
The time of your life.
Surabe pibari. Diniama, yuitobi salumbangu pambia luvari. Time, dime, life, life, sure, wahayagu yuitobari. The time of your life garo, bawama, chong down, chungge, a pioji, pure chimoshi. George group bide umagu, nasinjijayao.
It was New Year's Eve in 1941, but I still remember it like it was yesterday. I went to this party and had the time of my life because I met the beautiful girl I've been married to for 50 years.
Tanguya lizet ku, nite ku matai mi diet lubo. Mudit niga pite tain lubabe, mami ba diye. Geno padi de ku utware. Tete dama a piozum a chingu sinwegere. A jangaro, mimcholi down here, geno, twisum, gelube. Do ne cuso letta keda. Ningazi don't she dwabi de lu, debe yabari. Umago, now to count nasi jaya.
It was New Year's Eve in 1941, but I still remember it like it was yesterday. I went to this party and had the time of my life because I met the beautiful girl I've been married to for 50 years. Big time, in the nick of time, the time of your life.
Do be pitcher, buddy. Now the limpa, buddy, cool be idiom a don't we go, dimpia be mamu, some your nasin java, mingla nitte gubashin.
Dolala dance is in Tolin Binita American style, Meneke English thing as I go, Lila Gayarabashin.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24လေး30နှစ်နဲ့40လိုမှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ရှင်းနာရီကနေ9နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို့24နှစ်ဆက်9နဲ့30နှစ်တူကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရရှင်အခုဒုတိယပိုင်းပြန်လည်ထုတ်လွှင့်ပေးမှာကတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်မအေးတနာကျော်စီစဉ်ဆွေးနွေးထားတာကိုနှာစင်ကြရအောင်ပါရှင်
လာပါရှင်တရရဲ့လေးလိုင်းစနေညအစီအစဉ်ကနေကြိုဆိုပါရစေဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီနှစ်သက်ဆုံးဖြတ်ချက်ဆိုတဲ့ဒီကိုပိုင်ဆုံးဖြတ်ချက်လေးတွေနှစ်သက်အတွက်ဘာတွေကိုထားထားမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဒါနဲ့ရှားဖောင်ရင်မနေ့ဖြန်ဆိုရင်ဒီ2019ရဲ့နှစ်ကုန်ရောက်ပြီเนาะမအားလို့နောက်ဆုံး2019အတွက်ဟိုအတန်လွှင့်ရတဲ့ညလည်းဖြစ်တော့မယ်
ဟုတ်ပါတယ်မဟိုနှစ်ကုန်တာကတော့တအားအမြန်တယ်လို့ပြောရမယ်အထူးသဖြင့်ဒီ2019ခုနှစ်မှာပေါ့နော်ဆိုတော့ရှားပောင်ရဲ့ဒီ New Year Resolution ကတော့ထွေထွေထူးတော့မရှိပါဘူးလူတယောက်အတွက်ကကိုလှုပ်ချင်တဲ့အရာတွေကိုဖြစ်ချင်တဲ့အရာတွေလုပ်နိုင်ဖို့ဆိုတာကကျန်းမာပျော်ရွှင်ဖို့လိုတယ်လေဆိုတော့အဓိကကတော့ရှားပောင်ဒီ2018မှာလဲကျန်းမာအောင်နေမယ်ပြီးတော့ကိုချစ်ခင်တဲ့သူတွေကျန်းမာပျော်ရွှင်ပြီးတော့စိတ်အေးချမ်းသာစွာနဲ့ဟိုပူပင်ကိကင်းပေါ့နော်နေနိုင်အောင်ပေါ့နော်အဲ့ဒါကိုမြင်စေချင်တယ်အဲ့ဒါပါပဲ
ဆိုတော့အမရောကျမအောင်နေမယ်ဆိုတော့ဒီရှားပောင်ဘလို့နေမှာလဲဘယ်လိုစဉ်းစားထားတာရှိလား
ဟုတ်တယ်အဓိကကတော့ရှားပောင်ကတော့ပုံမှန်ကတော့လက်ချင်ခန့်လောက်တာပေါ့နော်ဆိုတော့လက်ချင်ခန့်ကိုပဲပုံမှန်လောက်သွားမယ်ပြီးတော့စိတ်ပျော်ရွှင်အောင်လဲနေမယ်ဒါပါပဲ
โอเคအမကတော့စဉ်းစားထားတာတော့မိသားစုအတွက်ပါဒီသားလေးတယောက်အိမ်မှာသားလေးရှိရလေခုနှစ်ဆိုတော့သူ့အမကဒီအမေဒီမြမအမေပြပြတတဟိုအောင်မလုံးနဲ့ဒီအောင်မလုံးအမြဲတမ်းလိုက်ပြောနေရတဲ့ချိန်လုံးမျက်စိတောက်တောက်ကြည့်ပြောတော့ဒီမှာကျတော့ကလေးတွေသူတို့လွတ်လွတ်ခွင့်ပေးရလေကိုပိုင်ဆုံးဖြတ်ချက်လေးတွေချရသူတို့ဒါလုံးတင်လားမလုံးတင်ဘူးလားသူတို့လည်းတည်ချသူတို့ဘာသူတို့တည်သွားအောင်မအဲ့လိုလေးနည်းနည်းသူ့ကိုပို့ပြီးတော့လွတ်လွတ်ခွင့်ပေးပြီးတော့သူ့အုံနောက်နဲ့သူပို့ပြီးတော့စဉ်းစားနိုင်အောင်လို့ဟိုဘေးနားကနေပြီးတော့အနေမဖြစ်လောက်အောင်စောင့်ကြည့်တာမျိုးပေါ့နော်လိုက်လိုက်ပြီးတော့ပါနေတာမဟုတ်ဘူးနဲ့အဲ့လိုမျိုးအတက်နိုင်ဆုံးနေမယ်လို့တော့စိတ်ကူးထားရတယ်ဆိုတော့ဒီနေ့ညမတို့ဒီအကြောင်းဆွေးနွေးကြမယ်ဆိုတော့ဒီတော်ရရှိနေရဲ့အမြင်တွေရောမတို့ဒီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရဲ့အမြင်တွေရောကြည့်ရအောင်ပါဆိုတော့ကျမဒီနေ့ညဒီအခုပြောသွားသလိုပဲဆွေးနွေးမယ့်အကြောင်းအရာကတော့နှစ်သက်ရည်မှန်းချက်ဆိုပြီးတော့လူတိုင်းဟိုဒီအလွှာတီးတီးကလူတိုင်းကိုစီမှာကိုတိုင်းဟိုလုံနိုင်တဲ့နှစ်သက်ရည်မှန်းချက်လေးတွေထားတဲ့နေဆိုတဲ့အကြောင်းကိုဆွေးနွေးကြမှာပါဒီနှစ်သက်အတွက်ဆုံးဖြတ်ချက်ဆိုတာကတော့ဟိုဒီကမ္ဘာပေါ်မှာအခုမှဖြစ်ပေါ်လာတဲ့အလေးထားမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း4000လောက်ထဲကဘာဘီလွန်ဒေတာမှာစခဲ့ပြီးတော့အနောက်တိုင်းမှာတော့ကြည်ကြည်ပြင်းပြင်းကိုသူတို့နှစ်သက်ရောက်ပြီဆိုရင်လူတိုင်းက New Year Resolution ဆိုတာရှိပါတယ်ဟိုနှစ်သက်အတွက်ရည်မှန်းချက်ပေါ့နော်အာရှနိုင်ငံတွေမှာလည်းတော်တော်လေးကိုအဲ့ဒီအကြောင်းအရာတွေကလှုပ်လာကြတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဆိုရင်အခုတော်တော်နှစ်ပိုင်းနေမှာဒီ Facebook ပေါ်မှာဒီကိုကတော့ဒီ New Year အတွက်ဒီနှစ်သက်အတွက် resolution ဘယ်လိုဆုံးဖြတ်ချက်လေးချထားလဲဘာလေးလုပ်မလဲဆိုတာရေးထားကြတာတွေ့ရတယ်ဆိုတော့ဒီအကြောင်းကိုဆွေးနွေးဖို့ကျွန်မဖိတ်ခေါ်ထားတဲ့လူတွေရှိပါတယ်ပထမဦးဆုံးကိုလှဖုံးမြင့်သူက American ပြည်သူ့မှာအခြေစိုက်တဲ့ American ASEAN စီးပွားရေးကောင်စီက Travel Manager ဖြစ်ပါတယ်နောက်တစ်ဦးကတော့ဒီမြန်မာနိုင်ငံကနေပြီးတော့ဖိတ်ခေါ်ထားတာကိုကောင်းငိမ့်ဆိုပါသူကလောလောဆယ်မန္တလေးကိုခရီးထွက်နေလို့မန္တလေးကနေဝင်ပြီးတော့ဒီတိုင်းရဲ့လေလိုက်မှာပါဝင်မှာဖြစ်ပါတယ်သူကတော့ Kudos to You Professional Development Academy ဆိုတဲ့ဒီသင်တန်းကျောင်းကိုစတင်တည်ထောင်သူလည်းဖြစ်တယ်အဲ့ဒီမှာဥဆောင်ညွှန်ကြားရေးမှုလည်းဖြစ်ပါတယ်စီးပွားရေးကုမ္ပဏီကြီးတွေမှာဒီဝန်ထမ်းတွေကိုရေးချင်းမြင့်သင်တန်းတွေကိုပို့ချပေးနေတဲ့သူပါနောက်တစ်ယောက်ကတော့ရန်ကုန် Youth Network ကဒီမတ်တင်စာရှင်လက်ယူကိုကျွန်မလေလိုက်မှာဖိတ်ခေါ်ထားပါတယ်အားလုံးလည်းလေလိုက်မှာရောက်နေကြပါတယ်အားလုံးမင်္ဂလာပါရှင်
မင်္ဂလာပါ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကျမအရင်ဦးဆုံးကိုကောင်းငိမ့်ဆိုကျမကိုဒီ New Year Resolution နဲ့ပတ်သက်လို့မြန်မာဟိုယဉ်ကျေးမှုတွေမှာဘယ်လောက်ဒီလူငယ်တွေကြားမှာဘယ်လောက်ပြန့်နှံ့မှုရှိမရှိဆိုတာလေးကျမကိုနည်းနည်းလေးသုံးသပ်ပေးပါရှင
်ဟုတ်ကဲ့အားလုံးမင်္ဂလာပါခင်ဗျာကျွန်တော်အမြင်ကတော့ပေါ့နော် New Year Resolution ဆိုတာလေးကိုကျွန်တော်ငယ်ငယ်လေးတုန်းကတော့ဟိုပြောတဲ့လေးကြားဘူးပါတယ်တိုးတိုးလည်းပဲအများသိလာတဲ့ popular ဖြစ်လာတာကတော့ဟို Facebook ပေါ်လာတဲ့အချိန်မှာပေါ့နော်လွန်ခဲ့တဲ့3-5နှစ်မှာ New Year Resolution လေးဆိုတာကိုကျွန်တော်ရဲ့အဲ့ဒီအတိုင်းဝိုင်းနေမှာရေးကြတာတွေ့ရပါတယ်ကျွန်တော်ကိုယ်တိုင်ကတော့အဲ့ဒီလိုကျွန်တော် resolution ရလို့ပြည့်တယ်မရေးဖြစ်ခဲ့တော့လည်းပဲအဲဟိုကိုယ့်ဘာကိုတော့target လေးတွေပေါ့နော်ဟိုရည်မှန်းချက်လေးတွေတောင်းတပြီးတော့လှုပ်လေးလှုပ်ထားတော့ကျွန်တော်မှရှိပါတယ်ခင်ဗျအဲ့တော့အနည်းဆုံးတော့ဟိုကျွန်တော်အမြင်တော့3-4နှစ်တော့ရှိပြီလို့ကျွန်တော်ယူဆပါတယ်ခင်ဗျဒါ popular ဖြစ်လာတာကိုပြောချင်တာပါနော်
ဟ ဟုတ်ကဲ့ပါမက်တင်စာရှင်လဲရီအနေနဲ့မက်တင်စာရှင်လဲရီထိတွေ့နေတဲ့အတိုင်းဝိုင်းကြားထဲမှာပေါ့နော်မြန်မာဆိုလဲမြန်မာနှစ်တကူအခုဒီနိုင်ငံတကာကတုံးနေတဲ့ဒီအင်္ဂလိပ်ပြက်ကလေးမှာလဲနှစ်တကူရောက်တော့မဲ့အချိန်မှာအဲလူငယ်တွေကြားမှာဒါမှမဟုတ်လဲလူကြီးတွေကြားမှာပဲဒီ New Year Resolution ဒီအင်္ဂလိပ်လိုမပြောရင်တော့မဟေးနှစ်တွေဟင်းငါတော့စိတ်တစ်ကိုတည်းနဲ့ဘာလဲလုပ်မယ်ဆိုတာပြောတာမျိုးကြားဖို့ပါလားရှင့
်မြန်မာနိုင်ငံမှာဆိုရင်တော့ဒီနှစ်တစ်ကတတော်တော့များတယ်ပေါ့နော်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာကတိုင်းရင်းသားမျိုးနွယ်စုရဲ့နှစ်တကူရေလည်းရှိကြတယ်ပေါ့ဆိုရင်ဒါအင်္ဂလိပ်ကလန်ဒါနဲ့ပြကြတယ်နဲ့ဆိုတော့နှစ်တကူတော့မယ်နောက်ဧပြီလဆိုရင်ဆိုတော့ဒီပြန်ပေါ့ဒီပြန်ပါဆိုလည်းမြန်မာနှစ်တကူအနေနဲ့ပေါ့ဆိုတော့အဲ့လိုနှစ်တကူတွေမှာ New Year Resolution ဆိုပြီးတော့အင်္ဂလိပ်လိုဆိုပြောကြတယ်နှစ်တကူစိတ်ချမ်းပေါ့နှစ်တကူဘာလုပ်ကြမယ်ဆိုရဲဟာအဲ့လိုမျိုးအလေးထားမြန်မာနိုင်ငံမှာတော့ဒါစိတ်ပြောချင်းချင်းတော့လက်ရှိအချိန်ကြီးဖြစ်လို့မရှိနေသေးဘူးလို့ဆိုတော့ကျော်တော့ရတယ်ဒီလိုမျိုးတိတိပပနဲ့ဟိုစင်းစရာနဲ့တခြားလေးကိုပလန်ချပြီးလုံဆောင်တဲ့အလေးထားမြန်မာနိုင်ငံမှာမတွေ့သေးသေးဘူးရှိရလူတွေကလည်းညီမချက်ကြည့်ပြီးတော့ဒီပလန်ချဖို့လိုတဲ့အစီအစဉ်တခြားနဲ့တောင်းရမှသာလေအောင်မြင်မယ်ဆိုတာကိုသိရှိပြီးတော့လေ့လာထားတဲ့လူတွေကကိုယ့်အစီအစဉ်နဲ့ကိုယ်ပေါ့နော်လိုချင်တဲ့ပန်းနိုင်ကိုရောက်အောင်သူ့သူပလန်၅နှစ်စာ၃နှစ်စာစသဖြင့်ဒါမျိုးကပလန်တာဆိုတာ၃နှစ်စာ၃နှစ်စာမှာကျွန်တော်ဖြစ်တဲ့ကူအတိတ်ကနေဖြစ်ကူဒီမဲ့တဲ့ဖြစ်ကူတော့ဖြစ်ချက်ဆိုတော့စနစ်တကျပြီးတော့ပေါပေါနေရမျိုးတော့မရှိဘူး။ဒါပေမဲ့ဒါကိုယဉ်ကျေးမှုအရပြောမယ်ဆိုရင်ဒီမြန်မာနည်းတကူနောက်ဆုံးရဆိုရင်တော့ဒါတအိမ်လုံးကိုအိမ်ကြီးရှင်းကြရတယ်ပေါ့နော်။ဒါတားလိုက်တော့ယဉ်ကျေးမှုအရပြောမယ်ဆိုရင်အိမ်ကြီးကိုကျွန်တော်ကိုအိမ်ကိုရပို့ပြီးတော့ရှင်းရှင်းနဲ့ဖြစ်ကူဆက်တန်းသွားတယ်လေ။ကျမ်းမာကြပါစေဆန္ဒကြပါစေရှင်းရှင်းဟိုဖြောင်းကြရတယ်ပေါ့နော်။ဆိုတော့ဒါလေးကလည်းတို့ဖြစ်စီခြင်းနဲ့ဟာလေးတွေကိုဒါတို့ကတို့ပြန်ပြီးချုပ်ပြင်သွားရမယ်ချိန်မအောင်နေထိုင်မယ်ပုံပြီးချုပ်ပြင်နေထိုင်သွားရမယ်ဆိုရဲအလေးထားလေးရတော့ရှိရပါတော့ဒါကိုတော့ပုံပြီးအပင်းနဲ့ပြင်ပြီးတော့စနစ်တကျနဲ့ကွန်ဆူမန့်တက်နဲ့ကိုက်ညီတဲ့အဲ့ဒီခံလေးဟိုစုံးချက်ခံလေးဖြစ်လာအောင်
ဆိုတော့အဘိတ်အကုန်ပေါ်လိုသေးရလို့မြင်ပါတယ်။ဟုတ်ကဲ့ပါရှင်။အဲ့ဒီစုံးချက်ချက်တွေကိုလည်းတကယ်ကိုကတနည်းနောက်တနည်းကုံသွားတဲ့အခါဒါမှမဟုတ်လေကိုပေါ့ကိုဟိုစုံးချက်ချက်ခြားတာ3လဆိုလဲ3လပေါ့လေ။အချိန်တိုင်းတာတစ်ခုထိရောက်လာတဲ့အခါမှာကိုပြေးမီအောင်လှုပ်ဖြစ်လာဆိုတာပြန်သုံးသက်ဖို့အလေးချင်းလဲလိုမယ်ထင်ပါတယ်နော်။ကျွန်မအခုကိုလှဖုံးမြင့်ကိုခေါ်ချင်ပါတယ်။ဒီမြန်မာနိုင်ငံကနေပြီးတော့ဒီအမေရိကန်ပြည်အောင်စုမှာပညာတော်ဆင်စုနဲ့ဟိုရောက်လာတဲ့ကိုလှဖုံးမြင့်ကသူ့ဘာသူဒီအမေရိကန်ပြည်အောင်စုကိုရောက်လာဖို့လေကိုပါကိုစ조사ခဲ့ရတဲ့သူမလို့သူကရည်မှန်းချက်ကြီးသူတယောက်လို့ကျမတစ်ဖက်သက်ပဲဟိုကောက်ချက်ချမိပါတယ်အဲကြောင့်မလို့လေသူ့ကိုမေးချင်တာပါကိုလှဖုံးမြင့်စီမှာအဲ့လိုမျိုး New Year Resolution လိုမျိုးပေါ့နော် New Year မဟုတ်ရင်တော့မှကိုပါကိုစုံဖြတ်ချက်အဲ့လိုမျိုးတစ်ခုခုတစုံတရာချထားပြီးတော့မှအဲ့ရည်မှန်းချက်ကိုပြည့်မြအောင်လုပ်မယ်ဟိုအချိန်တိုင်းတာတစ်ခုထိရောက်လာတဲ့အခါမှာဒီရည်မှန်းချက်ကိုပါကိုဘယ်လောက်ပြည့်သွားပြီလဲဒီကြားထဲမှာပြန်ပြီးတော့တုံးသက်ပြီးတော့မှငါရှိကိုဘာဆက်လုပ်ရမလဲအဲ့လိုမျိုးလုပ်ခဲ့ရတဲ့တာကလေးတွေရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်စပြီးပြောမယ်ဆိုရင်တော့ဗျာဒီ New Year Resolution ပေါ့နော်နှစ်ကုန်ရင်လုပ်ဖို့ဇီမှန်းတယ်ဆိုရဲကိစ္စကြီးတော့ခင်ဗျာမှာကျွန်တော်ငွေကြီးတယောက်ပြောတဲ့ဟိုရင်သူပုံမြင်လေးပေါ့ကျွန်တော်အဲ့ဒါဟိုရင်ခေါင်းထဲမှာငယ်ငယ်စဉ်းစားမိတယ်အဘာရောဆိုတော့ तू ကပြောတယ်ရင်းနဲ့ तू ကဟို fitness ဆိုအရင်ဟိုရင်စိတ်ဝင်စားတယ်ပေါ့စိတ်ဝင်စားတယ်အားစိုက်ပြီးတော့လည်းလုပ်တယ်လုပ်တော့ကအဲ तू က January February February March လတဝက်လောက်ကြည့်ဦးတဲ့ तू ကဂျင်းမို့သွားအောင်မသွားဘူးတဲ့အိမ်မှာပဲသူစော့တယ်เอาเลยสอนิดๆกုံบีหลูฤอกองลงอ่ะฮะดีนิดတော့ငါပေါင်200နေပေါင်140ချမယ်ကွာပေါင်160နေ120ချမယ်ကွာဆိုပြီးတော့အကြီးနေဝင်လာကြတာပဲဒါပေမဲ့ February လောက်ကျရင်အပြာရှူသွားကြတော့ဆင်းဟာဂျင်းနေမှာလူမကြံတော့ဘူးအဲအဲ့တော့မှ तू ကပြန်သွားတယ်လူရှုပ်လို့ရမဟုတ်ရင်အဲ့တော့ကျွန်တော်ကြည့်ညာကျွန်တော်ဟိုရင်ကြီးလဲကြီးရပါတယ်ဒါပေမဲ့တွေးမိရတော့ဘာလို့ဆိုတော့ဗျာဖြစ်နိုင်တယ်မဖြစ်နိုင်ဘူးအေးချာမသုံးသက်ဘဲနဲ့ပေါင်160နေ120ကိုချမယ်လို့စဉ်းစားတာတဲ့ဟာဒီနေ့တော့အေးထားမတင်ပတ်ခါလုံးမယ်ဒီနေ့တော့ဘယ်လိုလုပ်မယ်ဆိုတော့အဲ့လိုမျိုး immediate goal အသေးစားလေးတွေပေါ့အဲ့လိုမျိုးတွေကိုအရင်ဆုံးချတဲ့အဲ့လိုကျွန်တော်ကရောက်ပြီ
ဟုတ်ကဲ့ကိုယ်တိုင်လည်းပြည့်မြောင်လို့လို့ရမယ်ဟာမျိုးလေးတွေပေါ့နော်မဖြစ်နိုင်တာကို
ဟုတ်ကဲ့
မဖြစ်နိုင်တာကိုစဉ်းစားနေရ
တဲ့ဟာမျိုးဖြစ်မှလည်းကိုကဒီ achievement ပေါ့တကူကိုဟိုပိုင်နိုင်ရရှိရဲဆိုတော့စိတ်နဲ့ထပ်ပြီးတော့စူးစမ်းဖို့စိတ်ခွန်အားဖြစ်မယ်အဲ့ဒါကျွန်တော်ရုံကြည့
်ဟုတ်ကဲ့ဟိုအဲ့လိုမျိုးကလည်းတကယ်တမ်းဆိုရင်ဟိုကိုနေတူကကိစ္စရက်လေးတွေကိုကိုဘွားလေးတိုးတက်အောင်ဘယ်လိုပြုပြင်သွားမလဲဆိုတာကိုပြန်ပြီးတော့သတိပြုမိပြီးတော့ပြန်ပြီးတော့တိုးတက်အောင်လုပ်တာမျိုးပေါ့နော်ဟုတ်ကဲ့မက်တင်စာရှင်လေးကြီးခုနကတော့ပြောတယ်မြန်မာပြည်ကဟိုဒီယဉ်ကျေးမှုအခြေအနေထားမှာပေါ့နော်ဒါလို့ကိုဘောက်ကိုဒီရီမန်းချက်ချပြီးတော့လှောက်ဆောင်တာမျိုးမရှိဘူးဆိုတော့ဒီရီမန်းချက်ချပြီးတော့အရှင်မပဲဖြစ်ဖြစ်ဟိုဒီအိမ်နောင်ဦးစီးပဲဖြစ်ဖြစ်ဒါမှမဟုတ်ចောင်းသားအလျောက်နိုင်ငံရေးသမားနိုင်ငံရေးသမားအလျောက်ရီမန်းချက်လေးတွေချပြီးလှုပ်တဲ့အခါမှာဘလို့ပို့ပြီးတော့ကိုယ့်ရဲ့စိတ်က ိုခွန်အားဖြစ်စေတယ်လဲဆိုတာမဲ့တင်စာရှင်လေးရေဟိုကိုတွေ့ဟိုဥပမာလေးနဲ့ပြန်ပြောပြပေးပါလားရှင
်။တော့ဒီလုပ်ငန်းပိုင်းလုပ်ဆောင်တဲ့အခါမှာတောင်းတာရွယ်ဖြစ်စေပေါ့နော်ဒီဒီနိုင်ငံရေးလုပ်ဆောင်တာဖြစ်စေနောက်ဘယ်ညာလှူရှာတာဖြစ်စေအချိန်ကြီးမှာပဲလုပ်ဆောင်တာဖြစ်စေတော့ဒီဖြစ်တဲ့တစ်ခုရောက်သွားတဲ့အခါမှာသူရဲ့လုပ်ငန်းဆောင်တာပုံစံကလည်းကြောင်းနေတော့အမျိုးမျိုးရှိတယ်။ဟိုကကျွန်တော်ခုလုပ်ဆောင်နေတဲ့လူမှုဖွဲ့စည်းရေးကတစ်နှစ်ကိုတစ်ခေါက်ကျွန်တော်ရွေးကောက်ပွဲလုပ်ပါတယ်။ဒီကောက်ပွဲလုပ်ပြီးဥဆောင်တဲ့လူတွေကိုကြောင်းနေတယ်။ပြီးတော့ဖွဲ့စည်းပုံအခြေခံကျွန်တော်ကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့စူးစမ်းတယ်။အဲ့မှာအကြောင်းလေးတွေညက်လုပ်တယ်ပေါ့။ဒါကဒီလုပ်ဆောင်မဲ့လုပ်ငန်းစဉ်တွေကိုလည်းအဲကျွန်တော်ချိုးချင်ပြီးဆက်မှတ်တာမျိုးလုပ်ဆောင်နေပေါ့။အဲ့လိုအဲ့လိုမျိုးဆက်မှတ်တဲ့အခါတိုင်းကဒီကုန်းတဲ့အခါမှာဗာမျိုးကိုဆောင်ရွက်တယ်ဆိုတော့ပြည်ထောင်စုအလုံးရဲ့အများပါဝင်မှုနဲ့အဲစူပေါင်းတွင်းပြီးတော့ဆောင်ရွက်တယ်ခေါင်းဆောင်အစ်တေခံမလားအဟောင်းတွေပြန်ခံမလားစသဖြင့်ဗာမျိုးကိုကျွန်တော်ဆောင်ရွက်တဲ့အခါမှာဖိအောင်မှုရှိတာဗာလဲဆိုတော့ဒီလူတွေကဂိုင်းလိုင်းပေါ့နော်သွားမဲ့လမ်းကြောင်းကိုကိုယ့်အကူရှင်းရှင်းလင်းလင်းသိတယ်ဆိုတော့ဘယ်လမှာဗာလီလောက်ရမလဲဆိုတော့ရှင်းရှင်းလင်းလင်းဖြစ်တဲ့အခါကျတော့ဒီကုန်းတဲ့အခါမှာကိုယ့်ရဲ့ကျွန်တော်ကလည်းကနေတော့ပြန်လည်ပြည့်တဲ့အခါမှာဘယ်အလုပ်တွေပြီးခဲ့တယ်မပြီးခဲ့ဘူးဒီအလုပ်တွေကလည်းကိုယ့်ရဲ့ကိုယ်တနာမဒီရီမန်ချက်နည်းနဲ့တိုက်ညီမှုအလောက်ရှိတယ်လဲဆိုတာတိုင်းလာရအရန်လွယ်ကူပါတယ်အဲ့လိုလေကူခြင်းအဖြစ်အဲကြောက်သွားလို့လဲလမ်းကြောင်းရောက်လို့လဲနေရာကိုရောက်ဖို့အတွက်ကခေတ္တလမ်းရှိတိုးနေကြလားအနောက်ဆုံးနေကြလားရက်တန်နေကြလားအခက်ကြီးတွေကကိုယ်ကိုစိုးစုံနေတယ်လဲပေါ့ဒါကိုပြန်လဲတုံးဆက်ရလွယ်ကူသွားစေပါတယ်ကျွန်တော်နေနေလုံဆောင်တဲ့လူတွေဖြစ်စေလူတွေဖြစ်စေပြည်ပပနဲ့ကိုရောက်တဲ့နဲ့အရင်မှတည်းကတော့အောင်သွားတဲ့ရေရေသွားနိုင်တဲ့အရေးချင်တော့သွားဖို့စိုးစားနေတဲ့အရေးချင်းဒီလိုညားလာရင်တမောက်လူကျင်တဲ့ဖဲကတော့ဟိုဒီမိုကရေစီတောင်ဆိုမြန်မာနိုင်ငံကမြန်မာသွားဖို့လိုနေတဲ့အချိန်ဒီမှာအလုံးဝစူးစမ်းနိုင်ကြနိုင်တယ်လို့ထင်ပါတယ်
ဟုတ်ကဲ့မတင်စာရှင်လေးကြီးကဒီမြန်မာနိုင်ငံကဖေရပီတောင်စုနဲ့ဆက်ဆက်ပြီးတော့ပြောသွားလို့ကျွန်မအမေရိကန်ပြည်တော်စုကမောင်တသနာရေးထားတဲ့စာလေးကိုဖတ်ပေးချင်ပါတယ်အဲမောင်တသနာကဒီနှစ်ဟောင်းကုံလို့နှစ်တစ်ကိုရမယ့်အချိန်မှာကျွန်တော်တို့ရဲ့မျှော်လင့်ချက်ကတော့စနစ်ဆိုးရဲ့ဒဏ်ရာဒဏ်ချက်တွေကနေပြီးတော့လွတ်မြောက်ပြီးတော့လုံးဝလွတ်လပ်ရေးဒါမှမဟုတ်လူတိုင်းကိုယ့်ရဲ့ခင်ကျွန်မကိုလွတ်လပ်စွာဖန်တီးနိုင်ခွင့်ရှိတဲ့ဒီမိုကရေစီနိုင်ငံတော်တည်ကြည်ပေါ်ထွန်းရေးအတွက်အစိုးရနဲ့တက်နိုင်တဲ့ဘက်ကပူးပေါင်းဆောင်ရွက်ရေးပဲဖြစ်ပါတယ်တဲ့ဒါသူရဲ့ရည်မှန်းချက်ပါဘာကြောင့်လဲဆိုရင်စနစ်ဆိုးကိုမဖယ်ရှားနိုင်သမျှကာလပတ်လုံးလူတိုင်းမိမိတို့ဘဝတိုးတက်ရေးအတွက်ဘလောက်ကောင်းတဲ့မျှော်လင့်ချက်တွေရည်မှန်းချက်တွေထားရှိကြစေအောင်ပြည့်မြောက်ဖို့အလွန်ခက်ခဲတယ်လို့ယူဆမိပါတယ်စနစ်ဆိုးကြီးအောက်မှာအကြောက်တရားတွေလှမ်းခြုံကုန်ပြီးတော့ကိုကျင့်တရားတွေပြက်ပြားကုန်ယုံတာမကလူသားဘဝတွေပါတည်ဆုံးကုန်ကြလို့ပါဒါကြောင့်မို့နှစ်သက်မှာစနစ်ဆိုးကိုလုံးဝချုပ်ငြိမ်းအောင်ဆွမ်းဆောင်နိုင်ရေးကကျွန်တော်ရဲ့အမြင့်မားဆုံးရည်မှန်းချက်ပန်းနိုင်ဖြစ်ပါတယ်ဒါကတော့ဒီအမေရိကန်ပြည်သူကမောင်တသနာရဲ့ဒီနှစ်သက်ရည်မှန်းချက်သူရဲ့နှစ်သက်အထိတ်ထန် New Year Resolution ဖြစ်ပါတယ်ဒီမှာကျွန်မကကိုဒသနာနဲ့ဓာတ်ရိုက်ဖုန်းပြောခွင့်မရလို့ဒါမမေးလိုက်ရတာပါဒီမှာကိုဒသနာရဲ့ဒီနှစ်သက်မျှော်မှန်းချက်ကတော့အလွန်ကောင်းပါတယ်ဒါပေမဲ့ဒါကိုဘယ်လိုပြည့်မီအောင်သူလုပ်မလဲဘယ်လိုလုပ်ဖို့စဉ်းစားထားလဲဆိုတာကတော့ကျွန်မမေးချင်တဲ့မေးခွန်းလေးပါနော်ဆိုတော့အခုကိုကောင်းငိမ့်ဆိုးဝန်ထမ်းတွေကိုအရင်ချင်းမြင့်တင်တန်းတွေလိုက်ပြီးတော့ပို့ချပေးနေတယ်ဆိုတော့လူတိုင်းကရည်မှန်းချက်တစ်ခုရှိဖို့ဘလောက်အရေးကြီးလဲသူတို့အနေနဲ့ကရောဒီကိစ္စပေါ်မှာဟိုနောက်ပိုင်းမှာလိုက်ပြီးတော့လိုက်ပါဆောင်ရွက်သလားအောင်မြင်မှုရှိတယ်အောင်မြင်မှုရှိတယ်ဆိုတဲ့တာရကားလေးတွေနည်းနည်းလေးပြောပြပါပါရှင
်ကျွန်တော်ဖြည့်ကြည့်ပါမယ်အဲ့တော့အဓိကကကျွန်တော်တို့အမပီယာသူပြင်ပြောင်းလဲမှုလမ်းကြောင်းတစ်ခုကိုကျွန်တော်တို့တွားနေကြပြီအဲ့တော့တွားနေကြပြီဖြစ်တဲ့အတွက်ကျွန်တော်တို့ကဟိုးလုံးကဖြစ်ဒီလိုလှုပ်ရှင်တာလို့ဟလာဟိုအသိပြည်တလို့ဟိုကိုယ်ရောက်ရင်ဟိုတက်နေတော့မယ်ဒီကိုယ်ရောက်ရင်ဒီတက်နေတော့မယ်ဆိုတဲ့ပုံစံမျိုးတွေကိုကျွန်တော်တို့ကတွားလို့မရတော့ပါဘူး internationally ပေါ်တော့နိုင်ငံတကာဆန်နှုန်းစံထားရတဲ့ညီတဲ့ဒီကျင့်ဝတ်တွေလုံထုံးလုံလူတွေနဲ့ကျွန်တော်တို့ကသွားရမှာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအခြေခံစိတ်ထားစိတ်ဓာတ်တော့ပုံလုံးကြီးပြောပုံပြောနည်းတွေကိုကျွန်တော်တို့ကစတင်ပြီးတော့ဒီဝန်ထမ်းတွေကိုကျွန်တော်တို့ကလေ့ကျင့်ပေးပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့အခြေခံအနေပြုပြင်ပြောင်းလဲမှာဖြစ်တာမျိုးရတာမလို့ပါ။အဲ့တော့ဥပမာလေးတစ်ခုကျွန်တော်ပေးရလို့ရှိရင်ဟိုမေးလေမိသားရှိတာပါဝန်ထမ်းတွေအားလုံးကိုမေးဘူးပါလေဂျားဖြတ်ဘူးလားဆိုရင်မေးခွန်းလေးကျွန်တော်အများနဲ့မေးပါတယ်ဟုတ်
ကဲ့အဲ
့တော့ဂျားဖြတ်တယ်ဆိုတာဗာလဲဆိုတန်းစီတဲ့အကျင့်ကိုကျွန်တော်တို့လူမျိုးတွေကနေကြတယ်ဗျဒီမှာပဲတော့သွားပေါ့နော်မာစတီမတ်တို့ညာသွားမယ်ဟိုတန်းစီရမယ်အလုပ်ကိုကျွန်တော်တို့လူမျိုးတွေကဝါသနာမပါကြဘူးဝါသနာမပါတာလားမဝါသနာမပါတာလဲပါနိုင်လို့ကျွန်တော်တို့တွေမတီးကြရတယ်လည်းဖြစ်နိုင်ပါတယ်အချို့တွေမှာတကယ်မတီးလို့လည်းဖြစ်နိုင်ပါတယ်ပြုပြင်ပြောင်းလဲရေးဆိုတဲ့ဟာမျိုး training တွေလုပ်တဲ့အခါမှာတန်းစီရတယ်ဆိုရင်အကျင့်လေးတစ်ခုကိုပဲရအောင်ကျွန်တော်စူးစမ်းကြည့်ပြပါလေ။ဟိုဒါကျွန်တော်အတွေ့အကြုံလေးတစ်ခုပြောတာပေါ့
ကျွန်တော်တို့ကနိုင်ငံတော်ကြီးတွေနိုင်ငံရေးတွေအကြီးကြီးတွေကျွန်တော်တို့ပြောနေကြမယ်ဆိုတာဦးပြတယောက်ချင်းကနေပြီးတော့မှကိုယ့်ရဲ့ resolution လေးတွေကိုချအမိုက်မပြစ်တော့ဘူးကွာနောက်နေ့ကြလို့ရှိရင်အားအမြဲတမ်းအမိုက်ပုံနဲ့ပဲတင်မယ်အားအမြဲတမ်းတန်းစီမယ်ဟုတ်လားကောင်းမောင်းလို့ရှိရင်စီးနဲ့ခနဲ့မောင်းမယ်ညင်းညာသူးမယ်အားသဖြင့်ဒါလေးတွေကိုပဲယူလေးတွေစိုက်ကြမယ်ဆိုလို့ရှိရင်ကိုကျွန်တော်တို့ရဲ့တုတ်တက်မှုကတကယ်ကိုဟိုတိတိတတ်တာဖြစ်သွားမယ်လို့တော့ကျွန်တော်နေနေယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုကောင်းချင်းဆိုတာဒီအမိုက်မပြစ်တော့ဘူးလို့ဒီတန်းစီမယ်လို့ပြောလိုက်လို့ကျွန်မဒီနှစ်2018ခုနှစ်အတွက်ဟိုပြောနေကြရပေါ့နော်ဟိုလှုပ်လို့လည်းရနိုင်မယ်လူတိုင်းပြေးမိအောင်လုပ်နိုင်မယ် New Year Resolution ကိုဒီဘိုင်းတစ်နိုင်လုပ်နိုင်မယ်ဆုံးဖြတ်ချက်လေးတွေဆိုပြီး Newsweek Magazine ကြီးကနေပြီးတော့ဒီ online ပေါ်မှာဖော်ပြထားတဲ့အချက်လေး15ချက်ရှိပါတယ်ပြီးတော့ရင်သောရရှင်နေအားလုံးသိအောင်ကျင်းကျုံလေးပြောပြပေးသွားပါမယ်အခုတော့ကျွန်မဒီလေလိုက်ပေါ်မှာစောင့်ပြီးတော့ဝင်ပြီးတော့ဆွေးနွေးခြင်းနဲ့ဆိုတဲ့သောရရှင်ပခုတ်ကူကကိုခေမောင်လွင်ကိုခေါ်ခြင်းပါတယ်ကိုခေမောင်လွင်မင်္ဂလာပါရှင်ကြားရပါလား
ဟုတ
်ကဲ့ပါကိုခေမောင်လွင်ရင်းညီတာဟုတ်ကဲ့နှစ်သက်အတွက်ရည်မှန်းချက်ဘယ်လိုရှိပါလဲ
ဒီလိုဆရာယူနေကြတော့တစ်ပြင်းမှာအနေခေါက်နေတောက်ဆုံးတယ်တော့ဒါအပြည့်ကောင်အောင်ဆက်ဖို့ပြောချင်ပါရဲ့ဟိုအမြာခီးတွေကတော့ဟိုဒီကစပါးကြီးညာအကောင်လို့အချင်းရှိပါရဲ့ဒီကောင်ဝင်ကြီးကောင်ဝင်တွေမြင်းနိုင်ငံကောင်ဝင်တွေလူလူနဲ့တွေ့ကြတော့ပြီးတော့ဒီကြားအနေအားနေပြီးတော့ပုံရိုးတွေဆုံးမထားပါရဲ့ဟိုဒီလိုမျိုးညာကောအတုတက်ဖို့တွေဒီနေ့ဒီကြားပြီးတော့ဒီနာဝရီက
ဟုတ်ကဲ့ဟုတ်ဟုတ်ကဲ့ပါရှင်ဟုတ်ကိုခေမောင်လွင်ရည်မှန်းချက်ကတော့အားလုံးကထားကြတာပဲเนาะကိုခေမောင်လွင်ရဲ့အခုပြောထားတဲ့ရည်မှန်းချက်လေးတွေကလည်းအမတမဟိုတင့်မြတ်ကောင်းမွန်ပါတယ်ဒီရည်မှန်းချက်တွေအကောင့်ထဲပေါ်အောင်ဒါမှမဟုတ်အခုပြောထားတဲ့ရည်မှန်းချက်တွေထဲမှာတော့အ ਨੇ ဆုံးဘယ်နှစ်ခုကိုအကောင့်ထဲပေါ်ဖို့လုပ်မလဲဘယ်အချိန်မှပြန်သုံးသက်မလဲဆိုတော့ဒီနောက်ကနေပြီးတော့ဟိုစဉ်းစားစီစဉ်ထားတာလေးများအချိန်တိုင်းတာဇာလေးနဲ့ရှိပါလားရှင်
ဟုတ်ကဲ့အကျောင်းမြင့်နေတုံးတက်နေလားကျွန်တော်ကိုလို့ပြန်ဟာလေးနေလို့ကိုသူတို့မရှိမှရှိလို့ကျွန်တော်တုံးတက်ပြီးတော့လုပ်ကြည့်ပါရအောင်ကျွန်တော
်ဟုတ်ကဲ့
ကျွန်တော်ကအရင်ဒီဝေးအစားရလေကျွန်တော်ကြည့်ပါရခင်ဗျာ
ဟုတ်ကဲ့ဟိုကိုပေါကိုပြန်ပြီးတော့စင်ကျင်တုံးတက်တယ်ဆိုတော့ဟိုကိုပြုနှစ်တိုင်းပြုမှုခဲ့တဲ့အပြုမှုတွေကကိုရည်မှန်းထားတဲ့ရည်မှန်းချက်တွေနဲ့ကိုက်ညီမှုရှိပါသလားလက်တွေ့မှာဘလို့အခက်ခဲတွေကြုံရပါလဲရှင
်အမှတ်တရကြီးအဲ့ကျွန်တော်မအားဘူးဝရီးယားအားနေတာအားလို့ဒီခါရရတယ်ဟုတ်ပါဝင်နေအတိုင်းမကန်းမှရှိပါရဲ့ကျွန်တော်ပါရဲ့ဒီပုံမှန်အခက်ခဲရှိရတယ်အဲ့ဒါကျွန်တော်ကိုအတန်းနဲ့လို့ကောင်းအောင်လို့ကိုပြင်နေပြီးတော့ချင်းချင်းတို့တန်းမှုအဆုံးပုံမှန်လို့လုပ်လိုက်ကြည့်ရတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုခင်မောင်လွင်ရေဖုန်းချလိုက်ပါမယ်နော်အထူးကျေးဇူးတင်ပါတယ်တိုက်ရဲလေးလိုက်မှာပါဝင်ပြီးတော့ဆွေးနွေးတဲ့အတွက်ဟုတ်ကဲ့ကျမဒီမှာဟိုကိုလှဖုံးမြင့်ကိုပြန်ပြီးတော့ခေါ်ခြင်းပါတယ်ဟိုအချိန်ကလည်းကျမတို့ဒီ9မိနစ်လောက်ပဲရတော့လို့ပါကိုလှဖုံးမြင့်အနေနဲ့ဒီမြန်မာနိုင်ငံကနေပြီးတော့ဒီနိုင်ငံရဲ့ခြားဒီအမေရိကန်ပြည်အောင်စုထိရအောင်လားအလုပ်တွေရဟိုဒီ scholarship တွေရအောင်ကြိုးစားခဲ့တယ်ဆိုတော့လူငယ်တွေအနေနဲ့ဟိုသူတို့ချမှတ်ရတဲ့ပန်းနိုင်ကိုဘလို့ပြည့်မြအောင်လုပ်လို့ရမလဲကိုတွေနဲ့နှိုင်းရှင်ပြီးတော့ဒီပြင်းမြအောင်လုပ်လို့ရမယ်ဆိုတော့ဟိုအချက်လေးတွေပေါ့နော်သူတို့လိုက်နာတင်တဲ့အချက်လေးတွေကိုပြောပြပေးပါလားရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အခုနကပြောသွားသလိုပါပဲเนาะဒီကိုဒီညီမှန်းချက်အကြီးတစ်ခုဘယ်လိုမှမဟုတ်နှစ်ခုပေါ့ဒါတစ်နှစ် plan အတွင်းရှိစီ၅နှစ် plan အတွင်းရှိ၃နှစ် plan အတွင်းရှိဘယ်လိုပဲထားတာညီမှန်းချက်အကြီးနှစ်ခုသုံးခုကတော့အမြဲကိုယ့်ရဲ့ကောင်းတယ်မှာရှိရမယ်အဲဒါပေမဲ့ကအဲ့ဒီညီမှန်းချက်ကိုရောက်ရှိဖို့အတွက်ကကြတော့ဒီညီမှန်းချက်အသေးလေးတွေပေါ့နော်ဒီနေ့ဒီနေ့ချက်ချင်းလုပ်ရင်ပြီးနိုင်တယ်ဒါမှမဟုတ်လည်းတပတ်အတွင်းလုပ်ရင်ပြီးနိုင်တယ်အဲ့ဒါမျိုးတွေကိုထပ်ပြီးတော့ထားအဲ့လိုမျိုးထားတဲ့အခါမှာအရေးကြီးတာအမှားရယ်ကျွန်တော်ရီတိထားမိကိုယ့်အကူလည်းဟိုရင်ပြင်သုံးမိရတော့ဗာလဲဆိုတော့ tracking ပေါ့နော်ဟိုလိုက်ပြီးတော့စရင်းစိတ်ကောက်တယ်လို့မျိုးဟိုကောက်လို့ရတဲ့ tracking calendar ဆိုတာမျိုးတခုကျွန်တော်ထားပါတယ်ကျွန်တော်ရဲ့ကိုယ်ပေါ့အမြဲတစ်တိုင်းလို့ဗာလဲကျွန်တော်ထားရဲ့ကိုယ်ကတော့ဒီ balance lifestyle အကောင်ဘက်ဆုံးမှာညီမျှတဲ့အဲတော့ ਆ ပေါ့နော်အချိန်လေးအဲ့အမျိုးတစ်ခုဖြစ်အောင်ကျွန်တော်ထားအဲ့လိုမျိုးရပြီလို့ပြောရမှာမဟုတ်ဒါပေမဲ့ကျွန်တော်အဲ့အမျိုးလုပ်ဖို့အမြင့်တိုင်းကြိုးစားတယ်အဲ့မှာကျွန်တော်ကဟို category breakdown ပေါ့နော်ဒီဟိုကဏ္ဍ၅ခုကျွန်တော်ခွဲတယ်ဗျာ thematic ကတော့အလုပ်ပေါ့အလုပ်ကတော့ဒီအလုပ်နဲ့ဆက်ဆက်ပြီးတော့ဘယ်လိုမျိုး goal တွေဘယ်လိုမျိုးအဲ့ဖြစ်နိုင်ပြီဘယ်လိုမျိုးအဲ့ achievement တွေလိုချင်တယ်ပြီးနောက်တစ်ခုကတော့ကျောင်းနော်အခုကျွန်တော် master ဟိုဆက်ပြီးတော့တက်နေတဲ့အတွက်ကျောင်းအတွက်အချိန်ဘယ်လောက်ပေးမလဲပြီးရင်ကျန်းမာရေးပေါ့ကျန်းမာရေးအတွက်အချိန်ဘယ်လောက်ပေးမလဲအဲ့ပြီးရင် family ဒီဒါညာပြတဲ့အချိန်ဘယ်လောက်ပေးမလဲပြီးရင်ငွေချင်းပေါ့ငွေချင်းတွေအတွက်အချိန်ဘယ်လောက်ပေးမလဲအဲ့ဒါကိုကျွန်တော်ကဒီအယောင်၅ခုနဲ့ခွဲပြီးတော့ကျွန်တော် calendar ပေါ်မှာနေ့တိုင်းလို့လို့ပါပဲဒီနေ့တော့အဲကျောင်းအတွက်အချိန်ဘယ်လောက်ပေးလိုက်ဒီနေ့တော့အလုပ်အတွက်အချိန်ဘယ်လောက်ပေးလိုက်အဲ့ပြီးရင်ကျွန်တော်အဲ့ဘေးမှာအဲ့အယောင်တွေတစ်ခုချင်းစီအတွက်ကျွန်တော် box တွေတစ်ခုထားထားတယ်အဲ့ box ထဲမှာကျွန်တော်ဘယ်နေရာမှာလစ်ဟင်းတယ်ပေါ့လစ်ဟင်းတယ်ဆိုတော့ကျွန်တော်အမြဲချရေးတယ်အဲ့ညာကျွန်တော်တစ်လကုန်ဝိုင်းတဲ့ခါကျရင်ကျွန်တော်ပြန်ကြည့်ရတဲ့ခါမှာဒီနေ့မှာ ကျွန်တော်အယောင်တွေကဖျက်ရတယ်လားအလုပ်တွေအလုပ်မှာအရင်များတယ်ဒါပေမဲ့ကျွန်တော်တကယ်ချင်းတွေအတွက်ချိန်ပေးတာအရင်များတယ်လားဒါမှမဟုတ်လည်းအဲစာရင်းစာမအားနေနေလားအဲအဲ့ဒါကိုကျွန်တော်အမြဲလိုက်ပြီးတော့ track လုပ်လို့ရတယ်နောက်ပြီးတော့ကျွန်တော်လင်ဟင်းနာယူထားရေးတဲ့ box ကိုကျွန်တော်ထားတယ်ဆိုတော့ဘာလို့လဲဆိုတော့ကျေဥမာအဲကျွန်တော်ကဒီစာအုပ်ပဲဒါမှမဟုတ်လည်းအလုပ်ကိုပဲမဲပြီးလုပ်နေစီထားတကယ်ချင်းတွေအတွက်အချိန်မပေးနိုင်မိသားစုအတွက်အချိန်မပေးနိုင်ဆိုရင်ပုံမှန်ကိုယ့်အကူတော့ကိုယ့်ရဲ့ဒီဟိုလှုပ်ထုံးလှုပ်စင်ထဲမှာပဲလဲပတ်ပြီးတော့မျောနေရတဲ့အတွက်ကိုယ့်အကူအချိန်မှာပြီမယ်ဒီထားမိဒီမှာထားမိမယ်ဒါပေမဲ့အဲ့ဒီဘေးက box ကိုကြည့်လိုက်ချင်ရပြီဟာအော်ဒီတစ်ခါတော့တကယ်ချင်းတွေကိုမထွက်ဘူးမထွက်ဘူးပြောရ3ခေါက်4ခေါက်ရှိနေပြီဒီတစ်ခါတော့တို့အလိုလိုက်ပြီးလိုက်အဲ့ဒီခေါက်တော့ဟာအဲ့ဟိုပုံမဆက်တာ3ဘက်ရှိနေပြီပြန်ဆက်လိုက်ဦးမယ်အဲ့လိုမျိုးပေါ့အဲ့လိုမျိုး track လေးလုပ်ဖို့အတွက်အဲ့လိုမျိုး seasoning နဲ့ထားပြီးတော့ဒါတော့တစ်ခါလေကြာရင်တော့လည်းလွတ်တာပေါ့ဗျာ
ဒါပေ
မဲ့တကယ်တမ်းများ seasoning နဲ့ဟိုလိုက်ပြီးတော့
โอเคโกโกโอเคโกหลาบ้องเนี่ยပြောသွားတယ်ဒီ tracking calendar ဟိုကိုပေါ့ကိုဟိုငါအဆုံးဖြတ်ထားတယ်ရည်မှန်းချက်ပြင်မိရလားငါဘာလုပ်ဖြစ်လဲဆိုတာလေးကိုဟိုနေ့စဉ်မဟုတ်နေမှာအပတ်စဉ်လာစဉ်ပြင်ပြီးတော့ကြည့်ရဲဆိုတာအမတန်ကျွန်တော်တို့အားလုံးအကျင့်ကျန်အတူယူတင်တဲ့ကိစ္စလို့ထင်ပါတယ်ကျွန်မဒီနှစ်သက်တွေးဆိုပြီးတော့စာရေးထားတယ်ဒီတော်ရရှင်တယောက်ရဲ့စာလေးကိုဟိုကိုအောင်အောင်ဖတ်ပြပေးပါလားကိုကြော်ရှင်ရေးထားတာပါ
ငယ်တုန်းကတော့ဘာမှမတွေးပြခဲ့ပါဘူးလူငယ်ဘဝကရောက်လာတော့စာကောင်းကောင်းသင်မယ်ကြီးလာရင်ဘာဖြစ်ချင်တယ်ပေါ့ဖြစ်အောင်လဲလုပ်ခဲ့ပါရဲ့လော့ဂီနဲ့ဟာချဲ့တဲ့လောက်ကြေပြောသလိုလော့ဂီအာယုန်တွေကလည်းပေါများလှပါတယ်ကာမဂုဏ်နောက်ကိုလိုက်ရတာမဆုံးနိုင်တဲ့ကန္နာယခီးရှည်ကြီးတွားရတယ်လို့ပါပဲဒီရွယ်ရောက်မှတွေးမိတာရှိပါတယ်ငယ်တုန်းကဗုဒ္ဓစာပေနဲ့အဆုံးအမတွေကိုဂါဂနနလေးလာခွင့်မရခဲ့တာအလွန်နဲ့နာလှပါတယ်လူဆိုတာခက်သားပါလားတန်ွေကဆိုတာအင်မတန်ရခဲ့ပါတယ်တီပေါက်တီဝရောက်ဖူးတာတောင်စိတ်မကုံတတ်ပါဘူးတန်တရာဟာအစမထင်ပေမဲ့အဆုံးရှိတာတေးကြပါရယ်ဗုဒ္ဓရဲ့အဆုံးအမတိုင်းတန်တရာတစ်ဖက်ကန်းကိုမက်ကင်လန်းနဲ့ကူးမယ်ဆိုရင်ရောက်နိုင်ပါရယ်တရဝအားလုံးအလွတ်အကျွတ်ကူးခတ်နိုင်ကြပါစေလို့နှစ်သက်အတွေ့ဆူတောင်းလိုက်ပါရယ
်ဟုတ်ကဲ့ဒါကတော့ဒီသောရရှင်ရေးလာတဲ့ကိုကျော်ရှင်ရေးလာတဲ့သူရဲ့နှစ်သက်တွေပါကျမတို့လည်းအချိန်သိမ့်မရှိတော့ပါဘူးကျမဒီအဲအတော့အခုပင်နိုင်ဆွေးနွေးပေးကြတဲ့သူတွေရဲ့ဒီနှစ်သက်တွေလေးတွေသိချင်ပါရယ်ကိုလာပေါင်းမြင့်နှစ်သက်တွေပါရှိပါလေခက်တူတူလေးပြောပြပေးပါနော
်နှစ်သက်တွေကတော့ကျွန်တော်လည်းဆက်ဆက်ပြီးတော့နံပါတ်၁ကတော့အဲဒီမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံနှစ်ခုကြားစီးပွားရေးလူမှုရေးနိုင်ငံရေးဆက်ဆံရေးပုံမူပြီးတော့တိုးတက်လာအောင်မြင့်တင်လာအောင်လို့ဘက်ဆောင်ကနေကျွန်တော်ပါဝင်ကူညီမယ်အဲဒီလိုဒီချိန်ထဲမှာပဲကျွန်တော်ရဲ့နှစ်ကုံတဲ့အခါမှာမာစတာကို thesis ကိုအချိန်မီရေးမယ်ပြီးတော့မင်းမေကိုဒီဘက်ကိုအနည်းဆုံး3ခါလောက်ဖုန်းခေါ်မယ်ဆိုတော့အတွေ့ရှိရတယ်
ဟုတ်ကဲ့ဟုတ်ကဲ့ရှင်ရီမန်းချက်တွေပြေဆုံးပါစေလို့ဆူတောင်းပေးပါရယ်ကိုကောင်းချင်းဆုံးအောင်နှစ်သက်တွေလေကျွန်မတီးခွင့်ရှိမလား
ဟုတ်ကဲ့ပါကျွန်တော်ဒီနှစ်သက်မှာကျွန်တော်အလုပ်နဲ့ဆက်ဆိုင်တဲ့အဲကျွန်တော် international coaching certificate တခုကိုကျွန်တော်ပြီးသားမှာသွားပြီးလေ့လာဖို့ရှိတယ်ဒီ certificate တခုကျွန်တော်ဟို certified coach ဖြစ်အောင်လုပ်ဖို့ကျွန်တော်ပြင်ဆင်ထားပါတယ်ဒီတရားတခုကတော့ကျွန်တော်ဝယ်ထားတဲ့တောက်တွေတော်တော်များနေပါပြီအဲဒီအဲဒီတောက်တွေပုံပေါ်ဖတ်ပါမယ
်
တရားတခုကလည်းပိုအရေးကြီးပါအဲကျွန်တော် weight ရမ်းတက်ပြီးတော့ခါ38ဖြစ်နေတဲ့အတွက်ကျွန်တော်တက်လက်မလျှော့ပါမယ်ခါ36ဖြစ်အောင်လုပ်ပါမယ်လောက်ပါပဲ
ဟုတ်ကဲ့အကုန်လုံးပြေးနိုင်အောင်လို့ပြင်မိနိုင်ပါစီလို့ကျွန်မဆူတောင်းပါတယ်ကျွန်မကတော့ weight ချတာအောင်မြင်တယ်လို့ပြောရမယ် weight ကျသွားတယ်ဆိုတော့ဟုတ်ကဲ့မတ်တင်သာရှင်းလဲရောဒီနှစ်သက်အတွေ့လေးဘယ်လိုများဆုံးဖြတ်ချက်ထားချထားပါလဲပြောပြပေးပါအောင်အမတင်စာရွှန်းလေးကြီးက
နှစ်တက်မှာ2018ခုနှစ်မှာရက်ကြီးဆိုင်ရာပေါ့နော်ရက်ကွက်သေးရအဆင့်ဒီမိုကရေစီပုံမျိုးတက်တဲ့ရဲ့အတွက်ကိုစစန်းတမန်နဲ့ကိုယ်ရရှိတဲ့ဒီလူအားညံ့အားပေါ့နော်ဒါကိုအသုံးချပြီးဆောင်ရွက်မယ်အဲ့လိုလို့ကိုယ့်အတွက်လက်ညာရဲ့အပိုင်းဆိုင်ရာပို့ပြီးတော့နားလည်သိရှိအောင်စူးစမ်းမယ်လို့ဆုံးဖြတ်ထားပါတယ်
ဟုတ်ကဲ့ပါရှင်ရည်စူးပြီးတော့စူးစမ်းအကောင့်ထည့်ဖို့နေရတဲ့အောင်မြင်ပါစေလို့ဆုတောင်းပေးပါတယ်ဒါနဲ့ကိုအောင်ဆွေရောစတူဒီယိုထဲမှာသတင်းဖတ်ရအောင်မယ်ကိုအောင်ဆွေရဲ့နှစ်သက်အတွေ့လေးပြောပြပါအောင
်အဲကျွန်တော်ကတော့ဒီနှစ်ကကျွန်တော်အတွေ့ရတော့ကျွန်တော်နှစ်တိုင်းတော့ဗမာပြည်ကိုပြန်နေကြပါပြီဒါပေမဲ့ဒီနှစ်ကတော့ကျွန်တော်လမ်းကြောင်းပြောင်းပြီးတော့ဥရောပဘက်ကိုသွားမယ်လို့ကျွန်တော်ဆုံးဖြတ်ထားတယ
်
အဲ့ဒီအစီအစဉ်ကိုအကောင့်ထဲဖော်မယ်လို့ဖော်နိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ AP လာထီစောင့်ကြည့်အောင်မယ်တကယ်နားနေတော့မှမပါပြီတော့သွားနိုင်မယ်ဆိုတော့ဟုတ်ကဲ့တော်ရရှင်တွေကိုကျွန်မဒီမှာ news week မှာပြောထားရဲဟိုတို့လွယ်လွယ်ကူကူနှစ်သက်မှာဘာတွေလုပ်နိုင်လဲဆိုတဲ့ဟာလေးနည်းနည်းပြောပြချင်ပါတယ်เนาะတစ်ခုကဟိုကလည်းငားများများစားပါတယ်ကျန်းမာရေးအတွက်ကောင်းလို့တစ်ခုကကျတော့မိသားစုတွေနဲ့များပို့ပြီးအဆက်ဆင်လုပ်ပါတယ်နောက်တစ်ခုကကျတော့အိယာစောစောဟိုဝင်ပါတယ်နောက်တစ်နေ့ကျရင်ပို့ပြီးအာရင်ပြေဖြိုးပြီးတော့ပေါ့လေအလုပ်တွေတခြားလုပ်နိုင်မယ်ဆိုတော့အားလုံးအတွက်မင်္ဂလာနှစ်သက်ဖြစ်ပါစီလို့ကျွန်မအထူးဆုတောင်းပါတယ်ရှင်ကျေးဇူးတင်ပါတယ်
မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုစီစဉ်ဆုံးသတ်ခင်မှာတော့ တေးချစ်ပိတ်အတွက်တေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ Taylor Swift ရဲ့ New Year's Day ဆိုတဲ့သချင်ကိုနှာထောင်ကြရအောင်ပါရှင်။ There's glitter on the floor after the party. Girls carrying the shoes down in the lobby. Candle wax and Polaroids on the hardwood floor. You and me from the night before, but don't read the last page. But I stay when you're lost and I'm scared and you're turning away. I want your midnights, but I'll be cleaning up bottles with you on New Year's Day. Squeeze my hand three times in the back of the taxi. I can tell that it's gonna be a long road. I'll be there if you're the toast of the town, babe. Or if you strike out and you're crawling home. Don't read the last page, but I stay. When it's hard or it's wrong or we're making mistakes, I want. Midnights, but I'll be cleaning up bottles with you on New Year's Day. Hold on to the memories, they will hold on to you. Hold on to the memories, they will hold on to you. Hold on to the memories, they will hold on to you. And I will hold on to you. Stranger whose laugh I could recognize anywhere. Please don't ever become a stranger. Taylor Swift ရဲ့ New Year's Day ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့မနက်တနားီအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်းတနားီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုတနင်္ဂနွေနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။အီရန်နိုင်ငံမှာအစိုးရဆန့်ကျင်သူတွေကရောထောက်ခံသူတွေပါဆန္ဒပြနေကြကြီးမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်အစိုးရကိုအပြစ်တင်ရှုံချလိုက်ပါတယ်။အီရန်အစိုးရကိုကန့်ကွက်တဲ့ဆန္ဒပြမှုတွေ၃ရက်ထဲရောက်လာပြီးတခြားမျိုးတွေကိုပါပြန့်နှံ့နေချိန်မှာအစိုးရထောက်ခံသူတွေဟာတဟီရန်မျိုးတော်ရဲ့လမ်းမတွေပေါ်မှာဆန္ဒပြလာကြတာဖြစ်ပါတယ်။စက်တင်ဘာ19ရက်ကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့တဲ့မင်ကွန်းနဲ့ကတချို့ကိုထုတ်နှုတ်ပြီးသမ္မတထရမ့်ကအီရန်အစိုးရဟာသူ့ပြည်သူတွေကိုကာလကြာရှည်ဖိနှိပ်နေတယ်ဆိုပြီး Twitter ကနေထိုးနှက်ခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်းကမြို့ကြီးတွေမှာလာမယ့်2018နှစ်သက်ကိုကြိုဆိုဖို့အတွက်စုဝေးကြမယ်သူတွေရဲ့လုံခြုံမှုအတွက်အကြိုညမှာတိုင်းနယ်ချိတဲ့ရဲဝန်တန်းတွေစစ်ဖက်နဲ့လုံခြုံရေးဆိုင်ရာဝန်ထမ်းတွေကိုတာဝန်ချထားမှာဖြစ်ပါတယ်။ American ပြည်ထောင်စု New York Times Square မှာနှစ်သက်ကူးချင်းနှစ်ဆင်ကျင်းပတဲ့နှစ်ဟောင်းဘောလုံးချပြီးနှစ်သက်ကူးပြောင်းလာစောင့်ကြည့်ပွဲဆင်နွှဲတဲ့ပရိသတ်ကနှစ်သန်းလောက်လာရောက်မှမို့အဲ့ဒီနေရာတဝိုက်ကိုဝင်ရောက်မဲ့သူတွေအတွက်စစ်ဆေးမှုကိုနှစ်ဆင့်လှုပ်ဆောင်မှာဖြစ်ပါတယ်။လန်ဒန်မှာလည်းလုံခြုံရေးအတွက်ချင်းချောက်မှုတစုံတရာမရပေမဲ့မြေရောက်ရထားလမ်းတွေနဲ့လူများစုဝေးမဲ့နေရာတွေမှာလုံခြုံရေးအတွက်အထူးစီမံထားပါတယ်။အီရတ်တောင်အပါအဝင်နီပေါ်နိုင်ငံတွင်ကတောင်တန်းတွေမှာမတော်တဆဖြစ်ပေါ်မှုအန္တရာယ်ရောပါစေအတွက်တောင်တက်သမားတဦးတည်းပို့ပြီးတောင်တက်ဖို့အတွက်နီပေါ်အစိုးရကခွင့်မပြုတော့ပါဘူး2018ခုနှစ်အတွင်းတဘာဝဘီးအန္တရာယ်ကြာမှုကိုကမ္ဘာတဝန်းအဆိုအဝါဆုံးခံရပေမဲ့မနှစ်ကတော့မဆိုးဝါးခဲ့ပါဘူ
းဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါဒီမနက်စီစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.